Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်။ Washington နဲ့ Radio American တန်ကနေ2020 October 30ရက်တောက်ချာနေမနက်ခင်း season တွေကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းနိုမီတာ2440နဲ့51လိုင်းလိုက်မီတာ190လို့ကနေထုတ်လွှင့်ပေးနေပါပြီ။ကျွန်မခင်မျိုးသက်ပါ။ဒီမနက်ခင်းသတင်းတွေကိုကိုရဲမင်းထွန်းနဲ့တူပြောပြပေးပါမယ်။အမေရိကန်ရွေးကောက်ပွဲကျင်းပဖို့ရပ်ပိုင်းနေလို့ပါတော့တယ်။ခြေစပင်းနေက Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြိုင်တဲ့ Joe Biden တို့နှစ်ယောက်စလုံးဟာသူတို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida ပြည်နယ်မှာမဲဆွယ်နေကြပြီးရှစ်တပတ်အင်္ဂါ November 3ရက်ရွေးကောက်ပွဲနေ့မှာမဲလာထည့်ကြဖို့အတွက်ဦးစားပေးဆောင်နေကြပါတယ်။ American နိုင်ငံသား83သန်းကျော်ကကြိုတင်မဲပေးခဲ့ကြပြီးဖြစ်ပါတယ်။တချို့ကမဲယုံတွေမှာကြိုတင်မဲပေးခဲ့တယ်လို့တချို့ကစားလိုက်ကနေမဲထည့်ခဲ့ကြတာပါ။ကျန်နေသေးတဲ့မဲမပေးရသူတန်းပေါင်းများစွာကိုအင်္ဂါနေ့မှာမဲသွားပေးချဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။သမ္မတထရန့်မျိုးဂျိုးဘာဂျင်မှာချက်တပင်းတွေက Florida ပြည်နယ် Tampa မြို့မှာကျင်းပတဲ့လူမှုစုဝေးပွဲတွေမှာမဲဆွဲခဲ့ကြပါတယ်။သမ္မတထရန့်အတွက်တော့ဇူလိုင်လကနေစက်တင်ဘာလအတွင်းစီးပွားရေးကြီးထွားမှုနှုန်း 33.1% ရာခိုင်နှုန်းရှိနေတယ်ဆိုတော့နောက်ဆုံးခန့်မှန်းချက်တွေကြောင့်မဲဆွယ်မှုမှာမျက်နှာပန်းလှနေတာပါ။ဒါပေမဲ့ကိုရိုနာဗိုင်းရပ်စ်ကူးစက်မှုပြန်ပြီးတိုးလာတာနဲ့အမျှအလုပ်သမားတွေအလုပ်ပြန်ရရေးနှေးကွေးလာနေတာကြောင့်စီးပွားရေးနောက်တစ်ချီပြန်ပြီးအားနည်းလာနေတယ်လို့စီးပွားရေးကျွမ်းကျင်သူတွေကသတိပေးနေပါတယ်။ဒီမိုကရက်တစ်ပါတီကဂျိုးဘိုင်ဒန်ကတော့အခုလိုစီးပွားရေးကြီးထွားမှုဆိုင်ရာထုတ်ပြန်တဲ့ခံမှန်းချက်ပေါ်ဝေဖန်လိုက်ပါတယ်။ဒီစီးပွားရေးနယ်လန်ထူးမှုဟာတိတ်ကိုနှေးကွေးနေတာဖြစ်ပြီးလက်ရှိတိုးတက်မှုကအထောက်အကူဖြစ်စေပေမဲ့ကလေးနဲ့ချီတဲ့လက်လုံလက်စားမိသားစုတွေနဲ့အသေးစားလုပ်ငန်းရှင်ကလေးတွေအဖို့တော့ဒုက္ခရောက်နေစေပဲလို့ပြောပါတယ်။ဒါအပြင် COVID-19 အတွက်သမ္မတရဲ့ကင်ကြယ်ပုံကိုပါဝေဖန်ခဲ့တာပါ။ပြင်သစ်နိုင်ငံ Nice မြို့ကခရီးရန်ဖျားချောင်းမှာတက်တပင်းတွေကဓာသမတူကတိုက်ခိုက်ခဲ့တဲ့အတွက်လူသုံးဦးသေဆုံးခဲ့ရတဲ့နောက်ချက်ချင်းဆိုသလိုပဲပြင်သစ်အစိုးရကလုံခြုံရေးအခြေအနေကိုအမြင့်ဆုံးအဆင့်ကိုတိုးပြီးထုတ်ပြန်လိုက်ပါတယ်။ဒါအပြင်နိုင်ရင်နိုင်ငံအတွင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်တနင်္ဂနွေတိုင်းတာနဲ့လော့ကဒေါင်းလုပ်ပြီးအသွားအလာတွေပိတ်ပင်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာကျောင်းဆရာတဦးခေါင်းဖြတ်အသက်ခံရတာပါဝင်မွတ်စလင်အစွန်းရောက်တွေရဲ့တိုက်ခတ်မှုကိုနှစ်လအတွင်းတက်တရာအကြိမ်ခံခဲ့ကြတာဖြစ်ပါတယ်။ Nice မြို့ကနော်တာဒိမ်းဖျားချောက်မှာဓာသမရဲ့တိုက်ခတ်မှုကြောင့်၃ဦးသေဆုံးခဲ့ရတယ်လို့ပြင်သစ်တောင်ပိုင်းကအဗက်နာမြို့မှာလည်းတိုက်ခတ်မှုဖြစ်ပွားခဲ့ပြီးတိုက်ခိုက်သူကိုတော့ရဲကအသေးရမိခဲ့တာပါ။ဒီတိုက်ခတ်မှုနှစ်ခုကြားဆက်နွယ်မှုရှိမရှိတော့မသိရသေးပါဘူး။ပြင်သစ်အစိုးရအကြမ်းဖက်နှိမ်နင်းဆိုင်ရာအစိုးရရှင်တွေကအခုတိုက်ခိုက်မှုတွေအတွက်စုံစမ်းစစ်ဆေးဖို့စတင်လှုပ်ဆောင်နေပြီဖြစ်တယ်လို့ပြင်သစ်နိုင်ငံတွင်းကကျောင်းတွင်နဲ့ဘာသာရေးဆိုင်ရာနေရာတွေမှာကာကွယ်စောင့်ရှောက်ဖို့အတွက်လက်ရှိတပ်သား3000ချထားရကနေ9000ထိတိုးမြင့်ချထားမှာဖြစ်ကြောင်းပြင်သစ်သမ္မတအီမန်နျူအယ်မက်ခရွန်ကပြောပါတယ်။ဒီသတင်းပတ်အစောပိုင်းမှာပဲခရီးရန်ဖျားချောင်းတွင်နဲ့ဘလီဝတ်ကျောင်းတွင်မှာလုံခြုံရေးတွေတိုးမြင့်ချထားဖို့အတွက်ပြင်သစ်ရဲချုပ်ကအမိန့်ပေးထားတာဖြစ်ပါတယ်။ပြင်သစ်ကခရီးရန်ဖျားချောင်းတွင်ဟာမကြာခင်နှစ်တွေအတွင်းအစိုးရရဲ့ရဲရဲစစ်စစ်တိုက်ခိုက်မှုကိုခံခဲ့ကြရတာဖြစ်ပါတယ်။ပြင်သစ်တောင်ပိုင်းနီးစ်မြို့မှာလူသုံးဦးကိုတေဆေးတဲ့ဓားသမားဟာအသက်27နှစ်အရွယ်တူနီရှားနိုင်ငံသားဘရာဟင်အော်ဆာအော်ဖြစ်ကြောင်းပြင်သစ်အာဏာပိုင်တွေကပြောပါတယ်။သူဟာစက်တင်ဘာလတုန်းကအီတလီနိုင်ငံလမ်ပီဒူဆာကျွန်းကိုလှေနဲ့ရောက်လာတာဖြစ်ကြောင်းရိုက်တာသတင်းမှာဖော်ပြပါတယ်။ပြင်သစ်နိုင်ငံကိုဒီလအစောပိုင်းတည်းမှာရောက်လာတာပါ။သူဟာစစ်သွေးကြွဆင်းရဲတဲ့မှာမပါသလိုပြင်းထန်ချောင်းလိုင်းတွေအဆောင်ကြီးခံရသူတူလည်းမဟုတ်ဘူးလို့ Rogers သတင်းမှာဖော်ပြပါတယ်။အခုတိုက်ခိုက်မှုကိုအကြမ်းဖက်ဝါဒဆွဲလို့ရတဲ့ခုဖြစ်တတ်မှတ်ပြီးပြင်းထန်ဆွေးကလုံခြုံရေးအဆင့်ကိုအမြင့်ဆုံးအဖြစ်မြင့်တင်တတ်မှတ်လိုက်ပါတယ်။ Nice က Notre Dame ဖျားချောင်းထဲမှာနှစ်ဦးတိုက်ခိုက်ရတာဖြစ်ပြီးနောက်တစ်ဦးကဖျားချောင်းထဲကနေဒဏ်ရာနဲ့ထွက်ပြေးပြီးမကြခင်မှာပဲတိဆုံးခဲ့တာဖြစ်ပါတယ်။ပြင်းထန်နိုင်ငံမှာချက်တပင်းတွေဖြစ်ပေါ်ခဲ့တဲ့တိုက်ခိုက်မှုအတွက်ကုလသမဂ္ဂတင်းမှုချုပ်ကပြင်းပြင်းထန်ထန်ရှုတ်ချကြောင်းအကြမ်းမှုချုပ်ရုံးပြောခွင့်ရစတီဖန်ဒူဂျာရစ်ကချက်တပင်းနဲ့တရားစာရှင်းလင်းပွဲမှာပြောပါတယ်
။ The Secretary General strongly condemns the heinous attack.
Nice မြို့ကနော်တာဒမ်ဖျားချောင်းမှာဒီကနေ့ဖြစ်ပေါ်တဲ့အလွန်တရာဆက်ဆုပ်ပွဲကောင်းတဲ့တိုက်ခိုက်မှုအတွက်အကြမ်းမှုချုပ်ကပြင်းပြင်းထန်ထန်ရှုံ့ချကြောင်းပြောသွားတာပါ။တေဆုံးအသူရဲ့မိသားစုဝင်တွေနဲ့ထပ်တူဝမ်းနည်းရကြောင်းနဲ့ကုလသမဂ္ဂအနေနဲ့ပြင်းထန်အဆိုးရနယ်ရောပြည်သူတွေနဲ့ပါတသားတည်းရှိမှာဖြစ်ကြောင်းပြောကြားခဲ့ပါတယ်။ဒီလိုတိုက်ခိုက်ခံရမှုအတွက် American သမ္မတ Donald Trump ကလည်းပြင်းပြင်းထန်ထန်ရှုံ့ချလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုတွေရပ်ဆိုင်းဖို့အတွက်ချက်တပြေးနေမှာပဲတောင်းဆိုလိုက်ပါတယ်။နဂါနိုကာရာဘက်ဒေသအရင်းနဲ့ပတ်သက်ပြီးအာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားဖြစ်ပေါ်နေတဲ့တိုက်ပွဲတွေအတွင်း တည်ဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေပြန်ပို့ပေးဖို့အကူအညီတွေပေးနေတယ်လို့ ICRC နိုင်ငံတကာချက်ချင်းကြီးအဖွဲ့ကြီးကချက်တပင်းနေမှာကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။အာမေးနီးယားနဲ့အဇာဘိုင်ဂျန်တို့ကြားသဘောတူညီချက်ရပြီးတဲ့နောက် ICRC ကဘယ်လိုက်မှုမရှိဘဲလူသားချင်းစာနာမှုဆိုင်ရာကိစ္စရပ်တွေမှာပါဝင်ကူညီလှုပ်ဆောင်နေကြောင်းဖော်ပြထားပါတယ်။အကျဉ်းသားလဲလှယ်တာတွေ၊ဒဏ်ရသူတွေကိုတည်ထုတ်ပေးတာတွေ၊တည်ဆုံးခဲ့ရသူတွေရဲ့ရုပ်လောင်းတွေပြန်ပို့ပေးတာတွေနဲ့လူသားချင်းစာနာမှုဆိုင်ရာအကူအညီတွေကိုဖဲမလိုက်ဖဲလှုပ်ဆောင်ပေးနေတယ်လို့ ICRC ဒေတာဆိုင်ရာအကြီးအကဲကပြောပါတယ
်။ VOA American တမနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိဘိုင်းလိုမီတာ24 kHz 12.3 ညဘိုင်းလိုမီတာ40 kHz 8.3 ညဘိုင်းလိုမီတာ51 kHz 5805နဲ့ဘိုင်းလိုမီတာ190 kHz 1505တို့ကလည်းထုတ်လည်ပေးနေပါရဲ့ရှင
် VOA American အသံရဲ့နောက်ဆုံးရမနေ့ခင်တဲ့နေ့ကိုဆက်လက်ကြီးညာပေးတော့ပါမယ်။ကျွန်တော်ရဲမထွန်ပါမြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာတဲ့ချိန်မှာကုလသမဂ္ဂအဖွဲ့ကဌာနညှိနှိုင်းရေးမှူးအိုလာအမ်ဂရမ်ဦးဆောင်တဲ့အဖွဲ့ကတဆင့်ကရောဂါအတွက်လိုအပ်တာတွေကိုထောက်ပံ့ကူညီပေးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရစတီဖင်ဒူဂျာရစ်ကပြောပါတယ
်။ And an update from Myanmar and what our country team is doing there to address the pandemic.Their operations led by
မြန်မာနိုင်ငံအတွက်ယောဂထိန်းချုပ်ရေးအကူအညီဖြင့်ယောဂစစ်ဆေးရေးကိရိယာ test kits 3သိန်းနီးပါးနဲ့တကူရေးကာကွယ်ရေးပစ္စည်း 26,000 ကျော်ကိုပေးအပ်ခဲ့ကြောင်းနဲ့လက်တလောကုလသမဂ္ဂကလေးများရံမွေအဖွဲ့ UNICEF နဲ့ကမ္ဘာစံနှယ်ရေးကာအစီအစဉ် WFP ကလူတတန်းလောက်အတွက်ငွေကြေးအကူအညီပေးနေကြောင်းပြောပါတယ်။ဒါ့အပြင်အခုလိုကာယယောဂဖြစ်ပေါ်ရတဲ့အပေါ်မှာပုဂ္ဂလိကကဏ္ဍနဲ့ကျေးလက်ဒေသတွေကိုကြည်ကြည်မာမာရိုက်ခတ်လာမှုရှိမှာကိုတွေ့နေရကြောင်းဒါပြင်အခုလိုကယောဂါဖြစ်ပွားနေမှုကြောင့်ပုဂ္ဂလိကကဏ္ဍနဲ့ကျေးလက်ဒေသတွေကိုကြည်ကြည်မာမာရိုက်ခတ်မှုရှိနေတာကိုတွေ့ရှိရကြောင်းကိုကုလသမဂ္ဂဖွံ့ဖြိုးတိုးတက်ရေးအစီအစဉ် UNDP နဲ့ကမ္ဘာစံနှယ်ရေးခံတဲ့စက်ပြူရေးအဖွဲ့ FAO ကတွေ့ရှိခဲ့တယ်လို့ဒူဂျာရစ်ကပြောပါတယ်။တောင်းနေပိတ်ထားရတဲ့အတွက်လည်း WFP ကမိသားစု 13,500 အတွက်အစားအသောက်တွေကိုထောက်ပံ့ပေးနေတယ်လို့ပြောပါတယ်။ကုလသမဂ္ဂပညာရေးသိပ္ပံနဲ့ယဉ်ကျေးမှုအဖွဲ့ UNESCO နဲ့ UNICEF အဖွဲ့တို့ပူးပေါင်းပြီးဆရာဆရာမ9000ကျော်ကျောင်းသားတွေနဲ့မိသားစုတွေအတွက်လက်ညှိုးချက်တွေချမှတ်ပေးခဲ့ပြီးအိမ်ကနေစတင်နိုင်ဖို့သင်ကြားရေးပစ္စည်းတွေကိုထောက်ပံ့ပေးခဲ့တယ်လို့ပြောပါတယ်။ဒါ့အပြင်နိုင်ငံကရွှေပြောင်းလူသမားများအကူအညီပေးရေးအဖွဲ့ IOM ကလည်းကယောဂကလာအလုတ်ကံရှိတာကြောင့်မြန်မာနိုင်ငံကိုပြောင်းလာတဲ့ရွှေပြောင်းလူသား33,000နီးပါးကိုတောက်ရည်နဲ့တခြားလိုအပ်တဲ့ပစ္စည်းတွေထောက်ပံ့ပေးအပ်ခဲ့တယ်လို့ပြောခွင့်ရသူကြားရိတ်ကပြောပါရယ်။လောလောဆယ်မြန်မာနိုင်ငံကတကမ္ဘာလုံးအတိုင်းအတာနဲ့ COVID-19 ကူးစက်မှုနှုန်းအများဆုံးနိုင်ငံပေါင်း90စီးရင်ထဲမှာအဆင့်85မှာရှိနေတယ်လို့ကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကပြည်သူ့ရဲ့စီးရင်ကိုကိုးကားပြီးမြန်မာနိုင်ငံကျန်းမာရေးနဲ့အားကစားဝန်ကြီးဌာနကအောက်တိုဘာလ28ရက်နေ့ကသတင်းထုတ်ပြန်ထားပါတယ်။ပြီးခဲ့တဲ့သတင်းပတ်တုန်းကအဆင့်86မှာရှိနေကြတာပါ။အိန္ဒိယနိုင်ငံရဲ့ရွှေချောင်းမောင်ကိုတင်သွင်းမှုနဲ့ဆက်ဆက်နေတဲ့မြန်မာ၊နီပေါ်နဲ့ဘူတန်နိုင်ငံတွေကလူတွေနဲ့ပတ်သက်တဲ့တဲလွန်စားတွေကိုရှာဖွေတွေ့ရှိထားပြီးဖြစ်တယ်လို့အိန္ဒိယအမျိုးသားစုံစမ်းစစ်ဆေးရေးအေဂျင်စီNIA ကပြောကြောင်းအိန္ဒိယသတင်းဌာနတွေကကြေညာပရိနေကပြောပါရယ်။ဩဂုတ်လတုန်းကအိန္ဒိယနိုင်ငံနယူးဒေလီမြို့ယထာဘူတာတစ်ခုမှာအလေးချိန် 83.61 ကီလို 51.2 ပိတ်တာရှိတဲ့ရွှေချောင်းတွေသိမ်းဆည်းရမိခဲ့တဲ့အမှုရနောက်ဆက်တွဲဖြစ်ကြေညာပရိနေကအိန္ဒိယအမျိုးသားစုံစမ်းရေးအေဂျင်စီ NIA ကဂုဝါဟတီစင်ဂလီနဲ့မဟာရာရှထရဒေတာကနေရာလေးကမှရှာဖွေစစ်ဆေးမှုတွေပြုလုပ်ခဲ့တာဖြစ်တယ်လို့ NIA ကိုကိုကပီ The Times of India သတင်းစာမှာဖော်ပြထားပါတယ်။ဂျကာတာမြို့ကိုရောက်ရှိနေတဲ့ American နိုင်ငံရဲ့ဝန်ကြီး Mike Pompeo ကအင်ဒိုနီးရှားနိုင်ငံရဲ့ဝန်ကြီး Retno Marsudi နဲ့ကြာတာပရီနေမှာတွေ့ဆုံဆွေးနွေးပြီးတဲ့နောက်ထောက်တရုတ်ပင်လယ်ဆိုင်ရာပူးတွဲကြေညာချက်တစ်စောင်ထုတ်ပြန်ခဲ့ပါတယ်။ American နဲ့ Indonesian နိုင်ငံကြားစီးပွားရေးနဲ့ကာကွယ်ရေးပူးပေါင်းဆောင်ရွက်မှုတွေခိုင်မာအောင်လုပ်ဆောင်ဖို့နိလန်တစ်တွေရှာဖွေသွားမယ်လို့လည်းဝန်ကြီး Pompeo ကပြောပါတယ်။
It is such an economic ties. We agree that the two nations with economies the scale of ours, the size of ours should be doing much more trade.
နိုင်ငံစီးပွားရေးအင်အားအရကုန်သွယ်ရေးကိုတိကျပို့ပြီးတူးချ ချက်ဆောင်ရွက်နိုင်ကြောင်းအမေရိကန်ဘက်ကယင်းနှိမ့်ညွှန်းမှုတွေပို့ပြီးလှုပ်ဆောင်ရမှာဖြစ်ကြောင်းဝန်ကြီးပုံပီယိုကသတင်းတောက်တွေကိုပြောပါရယ်ဒါပြင်တရုတ်နဲ့အင်ဒိုနီးရှားတို့အငင်းပွားနေတဲ့နတ်တူနာဂျောနာကရေပြင်ချုပ်ကြအာဏာကိုကာကွယ်ရမှာအင်ဒိုနီးရှားနိုင်ငံကပြပြသက်သက်ဆောင်ရွက်ခဲ့မှုအပေါ်မှာလည်းပုံပီယိုကချီးကျူးစကားပြောကြားခဲ့ပါရယ်အမေရိကန်နိုင်ငံကြီးဝန်ကြီးရဲ့အင်ဒိုနီးရှားခရီးစဉ်ဟာအာရှ၅နိုင်ငံခရီးစဉ်ရဲ့တစ်စိတ်တစ်ပိုင်းဖြစ်ပါရယ်ဒီခရီးစဉ်ကတရုတ်နဲ့အမေရိကန်တနိုင်ငံဆက်ဆံရေးတင်းမာနေချိန်မှာဒေတာရင်းစီးပွားရေးနဲ့မဟာဗျူဟာဆက်ဆံရေးခိုင်မာအောင်လှုပ်ဆောင်ဖို့ရည်ရွယ်တာလည်းဖြစ်ပါရယ်ဒီခရီးစဉ်မတိုင်ခင်ပုံပီယိုကအိန္ဒိယ၊ထရီလင်္ကာနဲ့မော်လ်ဒိုက်နိုင်ငံတွေကိုတွားရောက်ခဲ့ပါရယ်ဝန်ကြီးပုံပီယိုကအင်ဒိုနီးရှားနိုင်ငံကနေဗီယက်နမ်နိုင်ငံကိုဆက်လက်တွားရောက်ဖို့ရှိပါရယ်ခင်ဗျဗုဒ္ဓဟူးနေ့ကဗီယက်နမ်နိုင်ငံကိုအင်အားပြင်းတိုင်ဖုန်းမွန်တိုင်းမိုလီဖ်ဝင်ရောက်တိုက်ခတ်ခဲ့တာကြောင့်အနည်းဆုံးလူ35ယောက်သေဆုံးပြီးလူ50ကျော်ပျောက်ဆုံးနေတယ်လို့နိုင်ငံပိုင်သတင်းဌာနတွေကဖော်ပြပါရယ်မီပြိုရာတွေကြောင့်လည်းအနည်းဆုံးလူ 1.8 သန်းဖြစ်စစ်ပြီးပြတ်တောက်နေတဲ့အခြေအနေနဲ့ကြုံတွေ့နေရပါတယ်နိုင်ငံအလဲပိုင်းကိုဝင်ရောက်တိုက်ခတ်ခဲ့တဲ့အဲ့ဒီတိုင်ဖုန်းမွန်တိုင်းမိုလီဖ်ကဗီယက်နမ်မှာတိုက်ခတ်ခဲ့တဲ့မွန်တိုင်းတွေရဲ့အင်အားအပြင်းဆုံးဖြစ်တယ်လို့တာဝန်ရှိသူတွေကပြောပါရယ်အဲ့ဒီဒေသမှာလွန်ခဲ့တဲ့သတင်းပတ်တွေတုန်းကလည်းမိုးတက်လေပြင်းတွေကြောက်ခဲ့တာကြောင့်လူ160လောက်သေဆုံးခဲ့တာပါဝီလန်တဲ့ဒေသကျောင်းနန်းပြည်နယ်မှာရှာဖွေကစရေးဆောင်ရွက်ဖို့စစ်တပ်ကစစ်ပစ္စည်းတွေနဲ့တပ်ဖွဲ့ဝင်ရာနဲ့ချီစည်းလွတ်ထားပါရယ်အဲ့ဒီပြည်နယ်မှာမုံတိုင်းကြောင်အနည်းဆုံး19ယောက်သေဆုံးပြီး12ယောက်ပျောက်ဆုံးနေပါတယ်။မြေပြိုရာကြောင ထရမ်ပန်ကြီးရွာမှာလူ10ဦးနဲ့အနီးကရွာငယ်တစ်ခုမှာတော့နောက်ထပ်လူ10ဦးသေဆုံးခဲ့ပါတယ်။တောက်ကြနေမနေ့ပိုင်းနောက်ဆုံးရသတင်းတွေကိုနားဆင်အပြည့်မှာတော့သတင်းလွှာတွေနဲ့အပတ်စဉ်ကဏ္ဍတွေကိုဆက်လက်နားဆင်နိုင်ပါပြီခင်ဗျာ
။စင်တော်ဝဲမင်ပါ။ကိုဗစ်ဖြစ်နေတဲ့မြန်မာနိုင်ငံမှာရွေးကောက်ပွဲလည်းဖြစ်လာတော့မှာမို့နောက်ဆုံးကိုဗစ်အခြေအနေနဲ့ကာကွယ်ရေးအတွက်ပြင်ဆင်ထားတာတွေကိုကျမရင်းနဲ့အကစားဝန်ကြီးဌာနပြောခွင့်ရကိုမေးရမှာဒေါက်တာသန်းနိုင်စွာကနောက်ဆုံးကိုဗစ်ကူးစက်မှုအခြေအနေကိုအခုလိုသုံးသပ်ပြပါတယ
်။ကျန်းကျန်းလေးကြီးရကြည့်နေတယ်ဆိုတော့ဒါကျွန်တော်ကခဏလေးကလည်းပြန်ကြည့်တယ်ပေါ့နော်။ဒါပေမဲ့ကျွန်တော်တို့အမြင့်ဆုံးတက်ခဲ့တဲ့အနေထားကို2100ကျော်တက်ခဲ့တဲ့အနေထားကိုကျွန်တော်မျှောက်ပြီးပြီးရခါကျ test positivity rate နဲ့ပြန်ကြည့်တော့ကို100တိုင်းတော့900တိုင်းတော့ဒီသင်ခဲ့ဒီမှာအခုပြန်လာ30စက္ကန့်ပြန်ထွက်လာမျိုးရှိရပါတော့။ဒါလေးကတော့ကျွန်တော်ကနည်းနည်းသိရတယ်အဲ့ဒီကျွန်တော်တို့အမြဲတမ်းပြန်နေသိထုတ်နိုင်အောင်ဆောင်ရွက်နေတာပေါ့နော်အဲဒီဟာတွေကလည်းတနည်းအားဖြင့်ကပြန်တက်လာတဲ့အခါတန်းနေရစီနီယာတို့ကကြောက်အောင်ပေါ့နော်အဲ့ဒါကိုလည်းဘာဖြစ်လို့စီနီယာလဲပေါ့နော်ဘာဖြစ်လို့တန်းနေရလဲဒီအကြောင်းလေးတော့နေနေနေလိုက်ပေါ့နော်ကျွန်တော်တို့ဒီတားကြီးတွေတကယ်လို့ပညာရှင်တွေဘောင်းတို့တကယ်နေနေနေအဖြစ်ချတာခင်ဗျ
ဟုတ်ကဲ့အဲ့တော့ဆရာတို့ဒီတုံးသက်တဲ့ခါကျတော့နောက်ဆုံးအခုအချိန်ထိပေါ့နော်ဒီကူးစက်မှုတက်နေရခြင်းအကြောင်းကဘာကြောင့်လို့သုံးသပ်ထားမိလဲ
ဒီကအခုခုစုစုတွေပေါ့နော် cluster cases တွေကတော့တွေ့ရတယ်အဲဘယ်နေရာမှာတွေ့တယ်ဆိုတော့ဈေးမှာတွေ့တယ်အဲ့ဒါမှမူလေအားနေတာလည်းရှိရမှာနော်ဒီဈေးတွေပေါ့နော်အတူအလေးနဲ့ထားပြီးတော့ပညာသေးတဲ့လုပ်ငန်းတွေစံပိုးပြည်ပြီးတဲ့အပိုင်းတွေတိုးချဲ့ပြီးတော့ဆောင်ရွက်ဖို့ရှိပါတယ်ဒီအပိုင်းတွေစပြီးတော့ဆောင်ရွက်နေပါတယ်နောက်တစ်ခုကကျွန်တော်ဒီထုံးတော်ကြီးကြောင်းလို့ဘိုးဘွားရိတ်တာလို့ပေါ့နော်အဲ့လိုနေရာမျိုးတွေမှာလည်းကျွန်တော် cluster of cases ပေါ့နော်ခဏထုတ်ထုတ်လိုက်ထုတ်ထုတ်လိုက်ထွက်လာပေါ့ကျွန်တော်ကတယောက်တူရယ် complex ဆိုနေတဲ့ဒီ50လောက်ထွက်လာတယ်ချွတ်နေရာကို200 300လောက်ကထွက်လာပေါ့နော်အဲ့ဒီခါကျတော့ဒီ institution base ပေါ့နော်ဒါလေးမှာကျွန်တော်အားထည့်ပြီးလိုက်တာလည်းပဲချို့ကြလည်းစိတ်ရောအလုံးစုံလေးတွေမှာဒီ case cluster ဖြစ်တာရှိတယ်ပေါ့နော်တော့ community တွေရတယ်ဒီကြားကြည့်ကြထွက်တဲ့ခါပေါ့နော်ဒါလေးတွေလည်းကျွန်တော်ဒီဒီအားလုံးအတူတူတော့ဒီချိန်လေးမှာဖြည့်ပြီးတိုင်းလာလိုက်ရင်ကျွန်တော်ဒီဟာကိုကျော်ထွက်နိုင်မှာဖြစ်တယ်ပေါ့နော
်ဟုတ်ကဲ့နောက်တစ်ခုကဒီအစုလိုက်နေရတဲ့နေရာတွေပေါ့နော်ဆရာကပြောတဲ့ဘုံကြီးကျောင်းတို့ဘူပါရိတာတို့အဲ့ဒီဒီမှာရောဆရာတို့ဘလို့အစီအစဉ်လေးနဲ့လုပ်ဖို့ကျင်းစင်လာတာရှိလဲ
အစုဘူပါရိတာရဲ့ geriatric care လို့ပုံစံမျိုးနဲ့တွားပြီးတော့တကယ်ဥပဒေနဲ့ PPE တွေပါရွတ်ပြီးတော့ဆရာဝန်တွေတွားကြည့်သေးတယ်အဲ့ဒီလိုဘဝရတာဒီမှာလိုဝန်ထမ်းတွေကိုဖြစ်ပေးရအောင်ပေါ့နော်အဖိုးဘွားတွေကိုဖြစ်ပေးရအောင်ဒါမျိုးကြတော့ကျွန်တော်ဈေးတဲ့ဆိုင်တော့တစ်နိုင်တစ်ပိုင်ပေါ့နော်ဒါကြီးဆောင်ရွက်ပေးရဲဒါတချို့ဖုံးတော်ကြီးကြောင်းတွေပေါ့နော် high risk ဖြစ်တဲ့ဆိုင်ပေါ့နော် contact case ရှိခဲ့တဲ့ဖုံးတော်ကြီးကြောင်းတွေဒါမျိုးတွေလည်းကျွန်တော်တို့ဖြစ်ပေးရရှိရပေါ့နော်နောက်ဆက်ရုံကြတော့လည်းဒီပြင်းမှုရှိတဲ့နေရာတွေဒါကြီးလည်းကျွန်တော်တို့ဖြစ်တဲ့အပိုင်းတွေရှိပါတယ်ဟု
တ်ကဲ့အဲ့တော့ရွေးကောက်ပွဲမှာတော့ဒီအထူးသဖြင့်တော့ covid ကူးစက်မှုများနေတဲ့ဒေသတွေမှာပေါ့နော်ပို့ပြီးတော့ကာကွယ်ရေးအတွက်ပေါ့နော်အဓိကပါအကျံပေးခြင်းလဲ
အဓိကတော့မျက်စိပဇက်နှာခေါင်းအတက်တဲ့အပေါ်ပေါ့နော်တွေ့လျင်မျက်စိပဇက်နှာခေါင်းဝင်တယ်ဒါမျိုးတွေ့ဒီနေ့ကဒီထွက်လာတဲ့ပုံတွေကကတ်တင်နေတဲ့အခါကျရင်လည်းနဲ့ကင်ပြီးရင်စက်ကူးတင်နေလေခုမှလက်မသေးနဲ့ကျွန်တော်ပြောရင်မျက်စိနှာခေါင်းပဇက်ကိုကောင်းပြီးပေါ့နော်အဲဒီမျက်စိကအဲ့ဒီနှစ်ခုကိုကောင်းပေါ့နော်လက်ဆိုရင်တော့စာကြည့်ရင်မျက်စိတွေကမျိုးရှိနေတယ်နော်အခုကျွန်တော် KMD site တွေပါပေါ့နော်အဲ့ဒီကကျွန်တော်ဒီအင်းသားတဲ့နေရာကိုဒီတော့ဒီ top ကိုပြင်ထားရင် နောက်တစ်ခုကဝင်လာနေတဲ့လက်ကူပေါ့နော်လက်ဖမ်းသေးရပေါ့ကျွန်တော်ဒီနှစ်မြောက်မှာဆိုတော့ပြပြရမယ်ဒါကလက်ကူဒေတာတန်းနေတယ်တန်းတဲ့အခါမှာကျွန်တော်လက်ချောင်းလေးကားပြီးသားဖို့လိုတယ်နော်ဒါမှလက်ချောင်းလေးကားရအောင်လည်းလက်ကွာလက်ခုံပေါ့နော်စတင်တန်းနေတယ်ဆိုသွားပြီဆိုရင်ဒေတာပေါ့နော်ဘွားဖုံးဖို့လက်ခုံချီဒီလက်ဖိနစ်ကနေဆက်ပေါ့ဒါလေးနဲ့ဒေတာသေးတိုင်းနဲ့၆ချက်အထိပေါ့နော်ဆောင်းလိုက်တော့စက္ကန့်တိုင်းနဲ့စက္ကန့်နဲ့ဆိုတော့ဒေတာကိုကျွန်တော်ပြီးပေါ့နော်အားဆုံးအဲ့တော့ဒီမှာဆိုရင်ဒါတိကျတာတက်ပါတယ်။ဒီအနေနဲ့တက်တဲ့ email တွေနဲ့လည်းကုန်ဆောင်ရလိမ့်ရတယ်။ပြီးရင်ဒီထွက်ခံလေးကဒါထွက်ပြီးရင်ဒီဟုတ်ချက်ခဏလေးကြောကြည့်နေကြလိမ့်ပြီးပြီးနေ။ပြီးရင်ဒါတော့ကျွန်တော်တို့လက်တန်းတင်ပေးတယ်နော်ပြည့်ပြည့်ထွက်တယ်။အဲ့တော့ဒီ email ရဲ့အကြောင်းတွေတစ်ခုတော့ကလည်း limit ပိုင်းနဲ့ကြာမှာဖြစ်တယ်။အဲ့ဒါလို့ဆိုရင်တက်မှတ်ချက်ရဆိုရင်ရောကဘူရှိရတယ်လို့ပေါ့နော်။5မိနစ်ဖြစ်ပြလာတယ်ဒါလေးကွန်တက်လေးပါပေါ့နော်အဲ့တော့ကျွန်တော်တို့ဒါတက်တက်ပြီးချိုးရီ6မိနစ်8မိနစ်ကိုအကုန်ပြီးသွားတယ်အဲ့ဒါကိုယ်တိုင်များရဲ့နေရာရဲ့ဒီပေါ့နော်မဲဘုံ၄ဘုံ5ဘုံတော့ဖြစ်နေတယ်တော့ကျွန်တော်က7မိနစ်လောက်ကြာနေတာပြီးတော့ပေါ့နော်အထင်းမှာဝင်နေနေရာလည်းလိုအပ်ရင်ဖြစ်ကြည့်ပါကျွန်တော်တက်ထားပေါ့နော်ပြီးတော့ level 2 PP ဖြစ်တာတော့ခြားတိုင်းနဲ့ဟာရဲ့ပါမယ်တကယ်လို့များခြားတဲ့နေရာမဲသေးတယ်တက်တက်ကောင်းကောင်းသိထားတယ်အတူဆုံးတိုင်းကြောင့်လည်းအများဆုံးပြည်ပြန်ထွက်နိုင်မှာပေါ့နော
်ဟုတ်ကဲ့လက်အိတ်တွေရောအသုံးမရှိသေးလားဆရာ
လက်အိတ်ကတော့ဆရာလူအပ်တဲ့နေရာတော့သုံးမယ်လို့ကျွန်တော်ခရီးထုတ်တာတော့ရှိတယ်ဒါပေမဲ့နေရာတိုင်းမှာတော့မသုံးဘူးအရင်တော့ကျွန်တော်ဆက်စားတော့တော့သုံးမှုလုပ်ခဲ့တယ်ဒါပေမဲ့ကျွန်တော်တို့ကလက်အိတ်ဝတ်နေတာမဟုတ်ဘူးကျွန်တော်တို့လူမျိုးကအဲ့ဒါကြောင့်လက်အိတ်ဝတ်တာနဲ့ပဲမလိုအပ်တဲ့ထိတွေ့မှုတွေများမှလည်းဆုံးနေရတာပေါ့နော်အဲကျွန်တော်တို့ကပြောရဲ level 2 PP ဝတ်တဲ့တွေကတော့ငါလက်ရပါမှာပေါ့နော်ဒီတာမန်ပေါ့ကနာနဲနာဒီနေဒီတွေတက်တော့မပါဘူးပေါ့နော်ဒီရတော်နေက
ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာကျွန်တော်ဝတ်မှာ
VOA American တရက်စီစဉ်တွေကိုဆက်လက်တင်ဆက်ပေးနေပါတယ်Washington DC မြို့တော်ကအများပြည်သူနဲ့သက်ဆိုင်တဲ့အမှုပညာပြပွဲတစ်ခုကထူးခြားသလိုပူဆွေးဝန်းနေစရာလည်းကောင်းပါတယ်ပြပွဲကိုအမေရိကန်မှာဒါရီဘလူးများဖြစ်ခဲ့ပါလိမ့်ဆိုပြီးနာမည်ပေးထားတာပါ Maxim Moskakov တရင်ပြပထားတာကိုကျွန်တော်ရေမထွန်းပြောပြပေးပါမယ်အမေရိကန်နိုင်ငံရဲ့မြို့တော် Washington DC မြို့လည်းကောင်းကမြခင်ပြည်တွင်မှာပြည်အောင်အလံငယ်နှစ်သိန်းကျော်ကိုမြေပြင်မှာစိုက်ထူထားတာကိုတွေ့ရနိုင်ပါတယ်။အမေရိကန်နိုင်ငံရဲ့ COVID-19 ကြောင့်သေဆုံးသူတဦးချင်းစီကိုကိုးစားပြုတဲ့အမှတ်တရအလံငယ်လေးတွေဖြစ်ပါတယ်။အသက်တချောင်းဆုံးရှုံးရမှုကချဲရင်တက်မိသားစုတွေရဲ့ဘဝကိုဘယ်လိုရောင်ပြန်ဟပ်နေသလဲဆိုတာကိုဖော်ပြခြင်းလို့ဒီလိုအလံဖြူငယ်လေးတွေဖန်တီးဖို့ဖြစ်လာရတာလို့Maryland ပြည်နယ်ကအမှုပညာဖန်တီးရှင် Susan ကပြောပါရယ
် I just couldn't let people be numbers
သင်္ချာကနန်းတွေကြီးတက်တက်ပဲလူတွေသိနေတာမျိုးတော့မဖြစ်စေချင်ဘူးဒါလို့များပြားရဲ့အရေးအတွက်ကိုလူတွေမျက်စိနဲ့မြင်လာအောင်ဘယ်လိုလုပ်ရမလဲကျွန်မစဉ်းစားကြည့်တယ် American ရဲ့ဒီအဖြစ်ဆိုကြီးကဘယ်လောက်အတန်းကြာထိရှိလဲဆိုတာကိုလူတွေကနားလည်စေချင်မိပါရယ
် Susan ကမြခင်ပြည်အလှဆင်တဲ့ company စီကနေအကူအညီရယူပါရယ
် When Susan reached out with this
အမေကသူ့ရဲ့အကြံဉာဏ်ကောင်းနဲ့ကျွန်တော်တို့ကိုလမ်းမေးတော့ကိုဗစ်မှာဆုံးရှုံးကြရသူတွေအတွက်လူတွေရဲ့မျက်စိတွေမြင်နိုင်ဖို့အလံလေးတွေထောင်ပြနိုင်အောင်ကျွန်တော်တို့လည်းလုပ်ပြနိုင်လင့်မယ်လို့တွေးလိုက်မိပါတယ်
။ဒီပြပွဲဖွင့်ပွဲနေ့ကိုတက်ရောက်သူတွေနဲ့ကိုဗစ် -19 ကြောင့်ကိုချစ်မြတ်နိုးသူတွေကိုဆုံးရှုံးလိုက်ရသူတွေလည်းပါဝင်ပါတယ်
။ We're here today because
Ricky ကိုတတိယအောင်မင်းလို့ကျမတို့ဒီကိုလာတာပါ။ပြီးတော့လူတွေနှကောင်းစည်းဝတ်ကြဖို့လူချင်းခက်ခွာခွာနေကြဖို့မိသားစုတွေဘေးရန်ကင်းဖို့ဘာပဲလုပ်ရလုပ်ရလုပ်ကြဖို့ပန်ကြားခြင်းလို့လာတာပါ။တိုင်းပြည်ရဲ့ခေါင်းဆောင်တွေနဲ့စီးပွားရေးလုပ်ငန်းကြီးတွေကတခုခုလုပ်ပြဖို့လိုနေပါပြီ။ဒါဟာဘလို့မှမဖြစ်တဲ့ကိစ္စပါ
။မြခင်ပြင်ပေါ်ကအလံဖြူလိုင်းတလိုက်ချင်းစီကအမေရိကန်နိုင်ငံတည်းကိုဗစ်ကြောင့်ကျွလွန့်သွားသူတွေကိုကူစားပြုနေတာပါ။ကိုဗစ်ကြောင့်ဆုံးရှုံးနေကြအောင်မဲ့လူအသက်တချောင်းချင်းစီအတွဲလံဖြူလေးတွေကိုနိုဘလဝဲရောက်တဲ့တိုင်အောင်အမတ်တရတိုးပြီးစိုက်သွားဖို့လဲစီစဉ်ထားပါရခင်ဗျာ။ကျွန်တော်ရေမတော်ပါ။
ဖီယူအမေရိကန်အတန်တောက်ချာနေမနေ့ပိုင်းအစီအစဉ်လေးကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ကျွန်မများသတင်းအောင်ပါရှင်။နိုဝင်ဘာ3ရက်အမေရိကန်သမ္မတရွေးကောက်ပွဲကျင်းပဖို့ရက်ပိုင်းမင်းလူတော်ရဲ့အချိန်မှာသမ္မတထရမ့်နဲ့ဒီမိုကရက်တစ်ပါတီသမ္မတလောင်ဂျိုးဘိုင်ဒန်တို့နောက်ဆုံးမဲဆွယ်စည်းရုံးရေးတွေလုပ်နေကြပါတယ်။ဒီလိုမဲဆွယ်စည်းရုံးနာမှာသူတို့ကိုယ်စားလူသိများသူတွေဖြစ်တဲ့သမ္မတဟောင်းဘယ်ရက်အိုဘားမားအပြင်သမ္မတထရမ့်မိသားစုဝင်တွေပါပါဝင်ပြီးတော့မဲဆွယ်နေကြတဲ့အကြောင်းပက်စတီဝီဒါကုစွာရာသတင်းပေးပို့ထားတာကိုပြောပြပေးပါမယ်ရှင်။သမ္မတဟောင်းဘယ်ရက်အိုဘားမားဟာနိုင်ငံအနှံ့သွားရောက်ပြီးတော့သူ့ရဲ့ဒုသမ္မတဟောင်းဖြစ်ခဲ့ဘူးသူဂျိုးဘိုင်ဒန်အတွက်ထိထိရောက်ရောက်မဲဆွယ်စည်းရုံးပေးနေပါတယ်
။ What is closing argument?That people are too
ကောစတူဝဲပြီးတဲ့သူပါပြောတယ်လူတွေကကိုဗစ်ရောဂါကိုသိအာယုံစိုက်သေးတယ်သူလူလူစုဝေးပွဲတွေမှာလည်းဒါကိုပြောသွားတယ်ကိုဗစ်ကိုဗစ်ကိုဗစ်နဲ့ပဲဆိုပြီး ကိုဗစ်အကြောင်းသတင်းတွေမှာရေးနေတာတွေကိုမနာလို့ဖြစ်နေတယ
်။ Obama ကနှစ်ဖက်ကွဲပြားမှုတွေရှိနေတဲ့နိုင်ငံကိုပြန်လည်ကူစားပေးသူအဖြစ်သူကိုသူတင်စားပြောဆိုခဲ့ပြီး Joe Biden အတွေ့ရက်တီပြောဆိုခဲ့ပါတယ်။ဒီအပေါ်မှာလေးလာသုံးသပ်သူ Wade Ayers က
Normally that's a strategy that's reserved
for the vice president. ဒီမဟာဗျူဟာဒုသမရလောက်အဆိုပြုထားတဲ့သူကလုပ်လေရှိတဲ့ဗျူဟာပါ။ဒါပေမဲ့တကယ်ကိုထိတိယယောက်မဲဆွဲထိုးနေနိုင်တဲ့ Barack Obama လိုလူမျိုးရှိတယ်ဆိုရင် Obama က Kamala Harris ထက်လူသိပုံများထင်ရှားတဲ့သူဒါကလှုပ်တင်လှုပ်ထိုက်တာကိုရှိပြီးဆုံးဖြတ်လိုက်တာမျိုးပါ။
Republican သမ္မတဟောင်း George W. Bush တောင်သမ္မတ Trump အတွေ့မဲမဆွဲပြီးခဲ့ပါဘူး။သမ္မတ Trump ကသူ့ကို Congress လွှတ်တော်ကတရားစွဲဆိုဖို့ဆွဲချက်တင်ခဲ့တဲ့အချိန်တွေမှာသူ့ဘက်ကနေသမ္မတဟောင်း Bush ရက်တီမပေးခဲ့တဲ့အပေါ် Twitter ကနေဝေဖန်ရေးသားခဲ့ပါတယ်။သမ္မတ Trump ကတော့သူ့ရဲ့အရွယ်ရောက်သားသမီးတွေဖြစ်တဲ့ Donald Trump Jr., Eric, Tiffany နဲ့ Ivanka Trump တို့ကိုသူ့အတွက်မဲဆွဲစည်းရုံးဖို့အကူအညီပြုလာတာပါ။သမ္မတ Trump ရဲ့သမီးကြီးဖြစ်သူ Ivanka Trump က
Some of youWe're probably Democrats not too long.
ချင်းတို့တွေကတချို့သိမ့်မကြခင်ကအထီးဒီမိုကရက်ပါတီဝင်တွေဖြစ်ကောင်းဖြစ်ပါလိမ့်မယ်။ဒါပေမဲ့အဲ့ဒီပါတီဘာဖြစ်လာသလဲဆိုတာသိချင်မှမဟုတ်ပါဘူး။သူတို့ပါတီအခြေခံက American ပြည်အောင်စုကို Socialist တိုင်းပြည်အဖြစ်ပြောင်းလဲဖို့လုပ်နေတာပါ။
နောက်ထပ်လေးလာသုံးသပ်သူတဦးဖြစ်တဲ့ Vanderbilt တက္ကသိုလ်က Thomas Schwartz ကတော
့ Have the type of loyalty outside of
his မထမသူမိသားစုကလွယ်လို့သူ့ဘော်သစ္စာရှိရတဲ့ရှိဒီတော့ဒီနှစ်ပိုင်းတွေမှာမိသားစုကအဓိကထင်ရှားတဲ့နေရာတွေကိုယူလာရတယ
်
။ဒီတော့သူ့သားတွေသမီးတွေကပဲသူ့ရဲ့အခိုင်အမာထောက်ခံမဲဆွဲသူတွေဖြစ်လာတဲ့ပုံရှိတယ်
။ဒီလိုမဲဆွဲတာမှာသမရကတော်မီလင်နီယာထရမ့်နဲ့ဂျိုးဘိုင်ဒန်ရဲ့ဇနီးဂျင်းဘိုင်ဒန်တို့လည်းပါဝင်ပါ
တယ်။ When Joe was president, he won't read the news.
ဂျိုးသာသမရဖြစ်လာရင်ရှင်တို့တွေသတင်းကိုခေါင်းတစ်ခါခါနဲ့စိတ်ချင်းချက်ပြီးဖတ်ရတာမျိုးဖြစ်တော့မှမဟုတ်ပါဘူးလို့ဂျိုးဘိုင်ဒန်ရဲ့ဇနီးကပြောပါတယ်။သမရကတော်မီလနီယာထရမ့်ကလည်းကိုဗစ် -19 ရောဂါကုသပျောက်ကင်းပြီးတဲ့နောက်မှာပထမဆုံးအကြိမ်တကူတော်မဲဆွယ်ပွဲကိုအင်္ဂါနေ့ကပြုလုပ်ခဲ့ပါတယ
် Thank you for all the love and support
အဲ့ဒီမဲဆွယ်ပွဲမှာသူတို့မိသားစုကိုဗစ် -19 ရောဂါကူးစက်ခဲ့တဲ့အချိန်ပို့သတဲ့မေတ္တာတွေအတွက်အားလုံးကိုကျေးဇူးတင်ကြောင်းသမရကတော်မီလနီယာထရမ့်ကပြောပါတယ်ရောဂါပွဲအတွက်ပေပါတီကိုမဲပေးမယ်လို့အစွဲမထားတဲ့မီရှိဂန်ပြည်နယ်မှာလုပ်မဲ့မဲဆွယ်ပွဲတွေမှာသမ္မတဟောင်းဥပမာကဘိုင်ဒန်နဲ့အတူပူးပေါင်းမဲဆွေစည်းရုံးသွားမှာဖြစ်ပါတယ်။သမ္မတထရမ့်ကတော့တောက်ကြနေမှာမီရှိဂန်ဝင်းစကိုဆင်နဲ့မင်းနီဆိုတာပြည်နယ်တွေမှာမဲဆွေစည်းရုံးမှာဖြစ်ပါတယ်။ကျွန်မများသတင်းအောင်ပါရှင်။
ကလေးဒီကဘာမီဒီယာတွေမှာမြန်မာနိုင်ငံအကြောင်းဘယ်လိုများသုံးသပ်ရတဲ့နေရာတွေဆောက်ကြည့်ရအောင်ပါ။မူရင်းအဘောမူရင်းသုံးနှုန်းတိုင်းပြောပြမှာဖြစ်ပါတယ်။ကျွန်တော်ကြိုးစမ်းတာပါ။မပြီးသေးတဲ့ကလဒန်စီမံကိန်းအိန္ဒိယမြန်မာဆက်ဆက်ရေးအကြံစီကိုညှိကွင်းနိုင်တယ်ဆိုတဲ့အကြောင်းစင်နဲ့ဒီဒီပလိုမတ်မှာရာဂျစ်ဘတ်တာချာရီယာရေးတဲ့ဆောင်းပါးကိုပြောပြပါရစေ။စစ်တွေစစ်ကမ်းလက်မင်းနဲ့အစောပိုင်းမှာစတဲ့အုံပြုနိုင်တော့မှာဖြစ်ပေမဲ့ဒီစစ်ကမ်းနဲ့အိန္ဒိယအရှေ့မြောက်ကုန်းတွင်ပိတ်ဒေသကိုဆက်ဆံပေးမဲ့အဓိကစီမံကိန်းတွေကတော့ပြည်နိုင်လင်းမယ်မဟုတ်ဘူးလို့ဆိုပါတယ်။ဒီစီမံကိန်းတွေအတွက်အခက်အခဲတွေများစွာရှိနေတဲ့အထက်ကိုဗစ်ကာယောဂါကထပ်တိုးလာတယ်လို့လည်းဆိုထားပါတယ်။ဒီကာယောဂါကြောင့်နိုင်ငံတွင်းတခြားဒေသတွေကအလုပ်သမားတွေကိုရရှိဖို့ခက်ခဲလာတယ်။ဒါကြောင့်မီဇိုရမ်လမ်းဖောက်ရေးကိစ္စဟာအခက်အခဲကြုံနေရတယ်လို့ဆိုပါတယ်။2003မှာစဉ်းစားပြီး2008မှာအိန္ဒိယမြန်မာနှစ်နိုင်ငံစတင်လက်မှတ်ရေးထိုးခဲ့ကြတဲ့ကလဒန်ဘက်ဆုံးစီမံကိန်းဟာအိန္ဒိယနိုင်ငံရဲ့ Act East Policy လို့ခေါ်တဲ့အစီအပဲမှာလှူရှားရေးမူဝါဒအတွက်သိပ်အရေးပါတဲ့အစီအပိုင်းတစ်ခုဖြစ်တဲ့မြန်မာနိုင်ငံကတစဉ်အစ်တောင်အရှောက်ကိုလက်ဆံမီဖို့အထောက်အမှုဖြစ်ပေမဲ့အကြောင်းအချက်များစွာကြောင့်နှောင့်နှေးနေခဲ့ရတယ်လို့လည်းဆိုပါရယ်ဒီဒေသရဲ့မိုးရွာတွေရှိလျားနှုန်းနဲ့အတွက်တစ်နှစ်မှာအလုပ်လုပ်နိုင်တာ9လပဲအချိန်ရတယ်ဆေးရနေရာတွေကိုအဲ့ဒီနေရာအထူးစေပွရတယ်လည်းပဲအင်တန်ခက်ခဲတယ်မီဇိုရမ်ဒေသမှာမြေအသိမ့်ပိုက်မှုအတွက်ရောဂီပြရတဲ့ကိစ္စပြဿနာတွေတက်နေတဲ့အပြင်တချို့နေရာတွေမှာဆိုရင်အာဂိလိုက်ချမှုကိစ္စတွေမှာစုံစမ်းစစ်ဆေးနေရတယ်ရှိတယ်လို့လည်းဖော်ပြထားပါတယ်။ဘလောက်ဘက်မှာဆိုရင်လည်းမြမတက်မတော်နဲ့အေးအေးသဘုံတို့တိုက်ပွဲတွေပြင်းထန်လို့လာပေါင်းများစွာရှင်တို့နိုင်ဖြစ်နေခဲ့ရပါတယ်။ပြီးခဲ့တဲ့နှစ်ကဆိုရင်အေးအေးတို့ဟာအိန္ဒိယနိုင်ငံသားအလုပ်ကမတချို့ကိုပြန်ပြီးဆွတ်သွားခဲ့တယ်။ဒီကိစ္စနဲ့ပတ်သက်ပြီးမကြသေးမီကအိန္ဒိယနိုင်ငံသားရဲ့အတွင်းဝင်နဲ့စီဥ်စုချုပ်တို့နေပြည်တော်ကိုဆွာရောက်ခဲ့ရင်ဆွေးနွေးခဲ့ကြတယ်မြန်မာအစိုးရကတော့ဒီစီမံကိန်းကိုမကြခင်ပြန်စနိုင်အောင်လှုပ်ဆောင်သွားဖို့အခိုင်အမာပြောကြားလိုက်တယ်လို့ညှိတာထားပါခင်ဗျာတစ်ဆက်တည်းပြောပြခြင်းနဲ့ဆောင်းပါးတစ်ပုဒ်ပါကန်ယူရန်ကာကွယ်ရေးဟာဗင်းဆက်နိုင်ငံတွေအတွက်အပူတင်ဆောင်ရမယ့်ကိစ္စဖြစ်တဲ့ဆိုရဲခေါင်းစဉ်နဲ့ thethoughtpool.net မှာအမေရိကအမျိုးရက်ဒ တန်တရီသားရဲ့ဆောင်းပါဖြစ်ပါတယ်။ဘင်းစတယ်လို့ခေါ်တဲ့ဘင်္ဂလားပင်လယ်အော်ဘက်ဆုံနည်းပညာနဲ့စီးပွားရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ရဲ့အဖွဲ့ဝင်ခုနှစ်နိုင်ငံအနက်ဘင်္ဂလားဒေ့ရှ်၊အိန္ဒိယ၊မြန်မာ၊သီရိလင်္ကာနဲ့ထိုင်းစားတဲ့အဖွဲ့ဝင်၅နိုင်ငံကလူဦးရေသန်းပေါင်း180ကျော်ဟာကံယူတန်းမြေနှင့်ဒေသတွေမှာနေထိုင်နေကြရတာဖြစ်တယ်။သူတို့နေထိုင်တဲ့ဒေသတွေဟာရေပြင်တဲ့ပေ30တောင်မမြင့်တဲ့နေရာတွေမှာနေကြရတာဖြစ်တယ်လို့ဆိုထားပါတယ်။ဥတုရာသီပြောင်းလဲလာမှုဟာဒီလူရဲ့အသက်ရှင်သန်ရေးနဲ့နေမှုထိုင်မှုကိုပါထိန်းချုပ်နေတယ်။ပင်လယ်ရေမျက်နှာပင်မြင့်တက်လာပြီးအပူပိုင်းမုန်တိုင်းတွေဟာပုံမအပြင်းလာတယ်။ကမ္ဘာမှာမုန်တိုင်းကြောင့်ဆေးဆွန်ရတဲ့လူအလုံးငယ်80ရာခိုင်နှုန်းဟာဒီဒေသမှာတိုက်ခတ်တဲ့အပူပိုင်းဆိုင်ကလုန်းမုန်တိုင်းတွေကြောင့်ဖြစ်ရတာဖြစ်တယ်လို့လည်းဆိုထားပါတယ်။ပင်လယ်ရေမျက်နှာပင်မြင့်တက်လာတဲ့အချိန်ထဲမှာပဲကုန်းမြင့်နှင်းကျလာမှုကလည်းရှိနေပါတယ်တဲ့။ကောက်ကတာ၊ဓာကာ၊ရန်ကုန်၊ဘန်ကောက်တို့ဟာနှစ်စဉ်တစ်ဆယ်ကနေ32မီလီမီတာအထိမြောက်ကိုနိုင်ဝင်နေတယ်လို့လည်းဖော်ပြထားပါတယ်။ဒီအတွက်ရေကတာတွေ၊တမန်တွေ၊ဆင်းမြင့်အဆောက်အဦတွေတခြားမှာဖြစ်လို့ဥတုရာသီကြိုတင်ကာကွယ်ရေးသတိဘစ်စနစ်ကိုလည်းပဲတက်ဆင်ဖို့လိုအပ်တယ်လို့ဆိုထားပါတယ်။ကမ်းမင်းကေသာမှာနေထိုင်သူတွေအချင်းချင်းစင်ယူသင့်တာ၊ပူပေါင်းဆောင်ရွက်သင့်တာလည်းရှိတယ်လို့ဆိုထားတယ်။ဥပပြောထားတာကတော့ဘန်ကောက်မြို့ရဲ့ရေမျက်နှာပြင်အောက်နိုင်ကြနေမှုကာကွယ်ရေးလှုပ်ဆောင်ချက်တွေဟာဆိုရင်နမူနာကောင်းဖြစ်တယ်။လိုအပ်ရင်မြင်းနဲ့ကံယူတဲ့နေလူတွေကိုပြောင်းရွှေ့ပေးရမှာလည်းဖြစ်တယ်လို့ပြသထားပါခင်ဗျာ
။ VOA American တန်ရဲ့ Radio နဲ့ရုပ်မြင်သံကြားအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေပြီးထုတ်လွှင့်ပေးနေပါတယ်။ American ပြည်အောင်စုမှာ COVID-19 ရောဂါကူးစက်ပြန့်ပွားမှုအရေးပေါ်အခြေအနေကြောင့် VOA Radio နဲ့ရုပ်သံအစီအစဉ်တွေကိုယာယီပုံစံပြောင်းပြီးထုတ်လွှင့်ပေးနေရမှာ။ Radio အစီအစဉ်တွေကိုမနက်6:00 ကနေ8:00အထိနဲ့ည9:00ကနေ10:00အထိအချိန်နှီးပါပဲထုတ်လွှင့်ပေးနေပါတယ်။ရုပ်မြင်သံကြားအစီအစဉ်တွေကိုတော့နေ့စဉ်ည9:00ကနေ8:00ခွဲအထိပုံမှန်ဆက်ပြီးတော့ထုတ်လွှင့်ပေးနေရပါ။ VOE ရဲ့ထုတ်လွှင့်ချက်တွေကို Radio နဲ့ Jurus Lounge တို့အပြင် VOE Facebook အစမျက်နှာမှာလည်းနားဆင်ကြည့်ရှုနိုင်ပါသေးတယ
်။အခုတော့ဥအောင်ခင်ရမြန်မာရေးသုံးသပ်ချက်ကိုနားဆင်ရမှာဖြစ်ပါတယ်။တိုင်းပြည်ရဲ့အနာဂတ်ဟာလူငယ်တွေဖြစ်ပါတယ်။မျိုးဆက်တဲ့လူငယ်တွေမှာသူတို့မိဘတွေမရနိုင်တဲ့အခွင့်အရေးတွေရရှိနေပါတယ်။မျိုးဆက်တဲ့လူငယ်တွေအကြောင်းဗြိတိသျကောင်စီကမကြသေးမီကစစ်တမ်းကောက်ထားပါတယ်။ဒီအကြောင်းဥအောင်ခင်ကရေးသားပြီးကျွန်တော်ညောင်ဝင်းအောင်ကကူညီတင်ဆက်ထားပါတယ်ခင်ဗျာ
။ညီမကြီးမှာဘဝအခြေအနေကောင်းမွန်လာလိမ့်မယ်လို့လူငယ်အများစုကမြင်ကြပါတယ်။အသက်16နှစ်နဲ့30အကြာကလူငယ်2400ကျော်ကိုရန်ကုန်အခြေစိုက်ဗြိတိသျကောင်စီကစစ်တမ်းယူတဲ့အခါမှာ85ရာခိုင်နှုန်းကလာမဲ့9နှစ်အတွင်းဘဝအခြေအနေကောင်းလာလိမ့်မယ်လို့ယုံကြည်ကြပါတယ်။ဒါပေမဲ့သူတို့ထဲမှာ25ရာခိုင်နှုန်းမှာအလုံးမရှိကြပါဘူး။ဖွံ့ဖြိုးတိုးတက်ရေးနဲ့ငြိမ်းချမ်းသာရရေးအတွက်ဒီမိုကရေစီပြုပြင်လုပ်ရမယ်လို့ယုံကြည်သူက90ရာခိုင်နှုန်းရှိပါတယ်။ရွေးကောက်တင်ရောက်တဲ့အစိုးရတွေလက်ထက်မှာကောင်းမွန်လာတယ်လို့မြင်ကြပါတယ်။နိုင်ငံရေးလွတ်လပ်မှုကိုတံပိုးထားပေမဲ့စိတ်ထင်တိုင်းပြောလို့မရဘူးဆိုတာကိုလူငယ်အများစုကသဘောပေါက်ကြပါတယ်။စီကံကျင့်ဝတ်ကောင်းမွန်အောင်အစိုးရကတင်းချုပ်ပေးရမယ်ဆိုတာကိုနားလည်သူ90ရာခိုင်နှုန်းရှိပါတယ်။လာမယ့်9နှစ်အတွင်းငြိမ်းချမ်းရေးသဘောတူချက်ရလိမ့်မယ်လို့လူငယ်90ရာခိုင်နှုန်းကယုံကြည်ကြပါတယ်။ဒါပေမဲ့တိုင်းရင်းသားလက်နဲ့ကိုင်နဲ့စစ်စစ်ဆွေးနွေးရမှာခရီးမရောက်လို့အရသာအစိုးရကိုအားမလို့အားမရဖြစ်သူတွေရှိပါတယ
်။ရေးချိန်ငင်းငင်းရေးရဖို့ရေးကြီးဆုံးကဘာလဲလို့လူငယ်တွေကိုမေးကြည့်တဲ့အခါစီးပွားဖွံ့ဖြိုးတိုးတက်ပြီးစည်ရင်းမှုလျော့နေဖို့အရေးကြီးဆုံးလို့90ရာခိုင်နှုန်းကဖြေပါတယ်။ပညာရေးစနစ်ကောင်းရင်ငင်းငင်းရေးအခြေခံခိုင်မာနိုင်တယ်လို့ယုံကြည်သူက85ရာခိုင်နှုန်းရှိပါတယ်။ဒါပေမဲ့ငင်းငင်းရေးဖြစ်စဉ်မှာဖယ်ရက်စနစ်အရေးပါတယ်လို့ယုံကြည်သူက30ရာခိုင်နှုန်းလောက်သာရှိပါတယ်။ညဉ့်ညံ့ရေးတိဆောက်ရမှာဖယ်ဒရယ်စနစ်ဟာအဓိကမကျဘူးလို့ယုံကြည်တဲ့သဘောပါပဲ။တိုင်းသားလည်းနဲ့ကန်အုပ်စုတွေယုံကြည်လာအောင်အစိုးရကဆွဲဆောင်နိုင်ပါမလားလို့တန်တရားဖြစ်သူတွေလည်းရှိပါတယ်။တမတော်ကိုလည်းလူငယ်တွေကယုံကြည်ရှိဖို့မရပါဘူး။နေဘက်ဒီမှာဖြစ်ပွားတဲ့လူအခွင့်အရေးချိုးဖောက်မှုမတရားလုပ်မှုအနိုင်ကျင့်မှုစတာတွေနဲ့တမတော်ဆက်ဆက်နေတယ်လို့သာလူငယ်အများစုကမြင်ကြပါတယ်။
စစ်တမ်းယူတဲ့လူငယ်88ရာခိုင်နှုန်းဟာမိသားစုကိုအလွန်တန်ဖိုးထားပါတယ်။ဒီနေရာမှာအမျိုးသားရောအမျိုးသမီးရောသဘောထားချင်းတူကြပါတယ်။သူတို့အတွက်အစပြာငွေကြီးကျန်းမာရေးနဲ့အလုပ်ရရှိရေးဟာမ မိသားစုတော့အရေးမကြီးပါဘူးမိသားစုရေးအရေးပြီးတော့မှကျန်းမာရေးငွေကြေးအလုပ်ဘာသာရေးပညာရေးဝါသနာနိုင်ငံရေးမိတ်ဆွေအရေးအချစ်ရေးစတာတွေကိုစဉ်းစားလာကြတာတွေ့ရပါတယ်ဘဝရည်မှန်းချက်ရှိရေးနဲ့ဘာသာရေးဟာအရေးကြီးကြောင်းလူငယ်90ရာခိုင်နှုန်းကျော်ကယုံကြည်ကြပါတယ်တချို့ကလည်းမိမိရဲ့အသွင်လက္ခဏာကိုပေါ်ပြရမှာဘာသာရေးဟာအရေးကြီးတယ်လို့မြင်ကြပါတယ်
စစ်တမ်းရဲ့ထူးခြားချက်တစ်ခုကတော့နိုင်ငံရေးစိတ်ဝင်စားတဲ့လူငယ်တွေများပြားနေတာပါပဲနိုင်ငံရေးဟာသူတို့ဘဝမှာအရေးကြီးတယ်လို့ပြောတဲ့လူငယ်ဦးရေဟာ60ရာခိုင်နှုန်းသာရှိပါတယ်ဒါပေမဲ့ကိုးကွယ်တဲ့ဘာသာကြောင့်ခွဲခြားဆက်ဆံခံရတဲ့အတွေ့အကြုံရှိတယ်လို့စစ်တမ်းဖြေကြားသူ20ရာခိုင်နှုန်းကဆိုပါတယ်နေရာဒေသကိုလိုက်ပြီးခွဲခြားဆက်ဆံခံရပုံချင်းမတူပေမဲ့အားလုံးခြုံကြည့်လိုက်ရင်စစ်တမ်းဖြေကြားသူ82ရာခိုင်နှုန်းဟာခွဲခြားဆက်ဆံတာကိုခံခဲ့ရဘူးသူတွေဖြစ်ပါတယ်။တခါတရံလောက်သာခံရသူ60ရာခိုင်နှုန်း၊မကြာခဏခံရသူ36ရာခိုင်နှုန်းရှိကြောင်းဖော်ပြပါတယ်။ဝိစင်းနဲ့ပတ်သက်ပြီးလူငယ်အတော်များများသတိထားကြတာတွေ့ရပါတယ်။စစ်တမ်းဖြေကြားသူ80ရာခိုင်နှုန်းဟာမူရင်းစည်းသမားတွေနဲ့အပေါင်းအသင်းမလုပ်ဘူးလို့ဆိုပါတယ်။စိတ်ကျမ်းမာရေးချိုးတဲ့သူတွေနဲ့လည်းမိတ်ဆွေမဖြစ်လို့ကြောင်းလူငယ်48ရာခိုင်နှုန်းကပြောကြပါတယ်။
မိမိနေထိုင်ရာလူအဖွဲ့အစည်းအတွက်ဝိုင်းဝန်းဆောင်ရွက်ဖို့အရေးကြီးတယ်လို့စစ်တမ်းယူတဲ့လူငယ်အများစုကယုံကြည်တာဟာကောင်းတဲ့လက္ခဏာဖြစ်ပါတယ်။အယတ္တအသင်းအဖွဲ့တွေရှိလာတာဟာခေတ်လူငယ်တွေရဲ့အတွေးအမြင်ကိုစမ်းသစ်စေပါတယ်။ဒီအသင်းအဖွဲ့တွေဟာလူငယ်ကိုသင်တန်းပေးပြီးကူညီပံ့ပိုးတာမျိုးတွေရှိပါတယ်။အယတ္တအဖွဲ့အစည်းတွေမှာလူငယ်ပါဝင်လှူရှားလာကြတာတွေ့ရပါတယ်။တိုင်းသားလူငယ်အဖွဲ့အစည်းတွေလည်းရှိလာပါတယ်။လူငယ်တစုတည်ဆောင်တဲ့မန္တလေးအခြေစိုက်ယုံကြည်ရာအသိပညာပြန့်ပေါ်ရေးအသင်းနဲ့အခမဲ့စာကြည့်တဲ့ဟာငင်းညာရေးနဲ့ဖေဒရယ်ရေးရာမှာအလုံယုံဆွေးနွေးပွဲတွေလုပ်နေပါတယ်။လူငယ်တွေနိုင်ငံအရေးစိတ်ဝင်စားလာအောင်လှုပ်ဆောင်ရမှာဒီလိုအဖွဲ့အစည်းမျိုးတွေဟာအဓိကအခန်းကပါဝင်နိုင်ပါတယ်။တက္ကသိုလ်ကျောင်းသူကျောင်းသား300လောက်ကိုနှစ်စဉ်ခေါင်းဆောင်မှုသင်တန်းပေးနိုင်တဲ့အဖွဲ့အစည်းဖြစ်ပါတယ်။လူငယ်ဟာတိုင်းပြည်ရဲ့အနာဂတ်ဖြစ်တာကြောင့်လူငယ်တွေရဲ့လှုပ်ရှားမှုကိုကြည့်ရင်အနာဂတ်ကိုအကဲခံနိုင်လိမ့်မယ်လို့ယူဆရပါတယ်ခင်ဗျာ
ဒီလကျမရေးကဏ္ဍမှာတော့ရွေးကောက်ပွဲအတွင်းကိုဗစ်ကာကွယ်ရေးအကြောင်းပြောပြထားပါတယ်မြန်မာနိုင်ငံမှာကိုဗစ်ကူးစက်မှုနှုန်းမထိန်းနိုင်သေးပေမဲ့တပတ်ကျော်အတွင်းတနိုင်ငံလုံးလူသန်းတွေနဲ့ချီမဲပေးဖို့ရှိနေတာမို့ကူးစက်မှုတွေထပ်မမြင်မလာအောင်ကာကွယ်ရေးအစွမ်းကိုလုပ်ဖို့လိုနေပါတယ်ဒီအတွက်နိုင်ငံတကာသင်ခန်းစာဘာတွေရှိနေပြီးကျန်းမာရေးနဲ့အာဂစာဝန်ကြီးဌာနကလည်းဘလို့ပြင်ဆင်ထားကမဲပေးသူတွေဘာတွေအဓိကသိသင့်လှုပ်ဆောင်သင်ပါလဲဒီအကြောင်းမြန်မာနိုင်ငံဆရာဝန်များအသင်းရဲ့အထွေထွေရောဂါကူဆရာဝန်များအဖွဲ့ကဒေါက်တာမြင့်ဦးကိုကျွန်တော်ဝင်းမင်းကမေးထားပါတယ်ဟုတ်ကဲ့ဒေါက်တာမြင့်ဦးခင်ဗျာကျွန်တော်တို့မကြာခင်မှာဒီရွေးကောက်ပွဲကလာတော့မယ်ဆိုတော့ကိုဗစ်ကလည်းဖြစ်နေခြင်းဆိုတဲ့အခါကျတော့ကိုလည်းမကူးစက်ခံအောင်ပေါ့နော်။ဆရာအထူးကပါအကြံပေးခြင်းလည်းဆရာပြည်သူတွေကိုလေ
။ဒီကိုဗစ်ကာလကြီးမှာအောင်မြင်စွာပြီးသွားတဲ့နိုင်ငံတွေကဧပြီလ15ရက်အတောင်ကိုရီးယားလုတ်ခဲ့တယ်။ဇူလိုင်လ10ရက်တုန်းကစင်ကာပူလုတ်ခဲ့တယ်။ဟိုအောက်တိုဘာ18ရက်နေ့ကနယူးဇီလန်ရွေးကောက်ပွဲ။အဲတော့သူတို့နိုင်ငံတွေရဲ့ထူးခြားမှုတွေကိုလိုက်ကြည့်တဲ့အခါကျတော့သူအားလုံးက social distancing လို့နော် mask တို့နော်မဖြစ်မနေပေါ့ mandatory mask and gloves တို့သုံးတယ်။ဒီတိုင်းမဆီတက်လာမယ် disposable glass လက်အိတ်တွေဆွလာမယ်အဲအဲ့ဒါကစင်ကာပူပေါ့နော်မလုံဘူးမလုံရဘူးဆိုမဲုံနဲ့ဝင်းဝန်းခံဘူးမဲုံအဝအနေပြီးချားတိုင်းနဲ့ချားရှိတယ်သို့မဟုတ်ရင်းချက်မောတယ်ဆောင်းဆိုးတယ်အဲ့လိုလက္ခဏာတခုခုပေါ့နော်ရှိရင်မဲုံနဲ့အဝမခံတော့ဘူးဤသန်နေရာတခုကိုအေးအေးခံတာမျိုးရှိတာပေါ့နော်တန်ဂိုရီးယားဆိုလို့ရှိရင်လူတွေအတွက်ပေါ့နော်ကိုယ်တော် contact ပေါ့နော်မဲဆန္ဒရှင်ညာလိုက်နေအောင်ကျင့်တော့ဆိုပြီးတော့ခါရက်ပြထားလိုက်တာဘာဖြစ်မနေလိုက်တာဆိုလိုက်ကြမှာတာပေါ့နော်အဲ့တော့သူကဒီမှာစတာမယ်အဲ့ဘုနာအဖျားမရှိရဘူး social distancing နဲ့လာမယ်ဒါကျွန်တော်တို့လည်းအကုန်လုံးပြည်ကြီးသားပေါ့နော်အဲ့ကိုဘောပင်ကိုယူလာမယ်ပြီးတော့တခါစင်ကာပူအနေနဲ့ကြည့်လိုက်တယ်တော့လေမဲယုံနေမှာမနေ့ပြင်နိုင်ရတယ်ည7:00ဖြွင့်တယ်ဆိုပါလို့အဲ့တော့ပထမအဦးဆုံးအသက်65နှစ်အထက်တွေကိုပထမ2နာရီပေါ့ လို့ဦးစားပေးရတဲ့အတွက်ကြားထဲမှာမေးရုံမလာနိုင်တဲ့ order နဲ့ stay home နေရတဲ့လူတွေနိုင်ငံသားဝင်လာလို့ facility quarantine ထိနေတဲ့လူတွေကို mobile ပေါ့နော်ဒီချွေလျာမေးရုံနဲ့လိုက်ပြီးတော့မေးရတဲ့ကောက်တယ်ဒါတောင်မှသူတို့ကဒီမေးရုံအဝမှာ disposable glass တွေပေးနေရတဲ့ခါကျတော့လက်တွေတွေစွန့်နေတာကြာသွားတဲ့ခါကျတော့နှစ်နာရီတောင်တုတ်တုတ်လုပ်တာအဲ့ဒါမပြီးဘူးသူတို့ရချင်းနိုင်တယ်မပြီးတော့တော့အရေးပေါ့10နာရီ10နာရီတိုးပြီးလည်းရတယ်
ဟုတ်ကဲ့ကျဲအဲ့တော့မြန်မာနိုင်ငံအတွက်ရောဒီနိုင်ငံတကာအတွေ့အကြုံတွေကြည့်ပြီးတော့
ကျွန်တော်တို့နိုင်ငံအနေနဲ့တလားချိုးပြီးတော့ဗောနော်ကျန်းမာရေးဝန်ကြီးဌာနနေပြီးကိုဗစ်ရောဂါပါခွေထိချုပ်ရေးလုံများများကိုဆောင်ရွက်ရမယ်ဆံလုံလန်းလမ်းညွှန်ဆိုပြီးတော့ကျန်းမာရေးဝန်ကြီးဌာနကထုတ်ပြန်တာရှိတယ်အဲ့ဒါကအပိုင်းတင်နဲ့အပိုင်းနဲ့ခွဲပြီးတော့အဲ့ဒါဒီမှာမဲယုံမှုတွေမဲယုံနဲ့ပတ်သက်တဲ့လူတွေကိုအွန်လိုင်းရဲ့သူတို့သင်တန်းပြီးတော့ဆိုတော့မြို့နယ်ကျန်းမာရေးဦးစီးဌာနတွေရဲ့တယ်လီဖုန်းနံပါတ်တွေပါကွာခါတဲ့တနိုင်ငံလုံးရဟာတွေကိုသူတို့အကုန်လုံးထည့်ပေးထားတာအဲ့ဒီဟာတွေကိုကျွန်တော်မဲယုံမှုတွေကသူနဲ့ပတ်သက်တဲ့မြို့နယ်သူဆက်လို့ရတယ်အရေးပေါ်လာလို့ရှိရင်ဒီတော့မှအရေးပေါ်တုံ့ပြန်ရေးဖွဲ့သွားရှိတယ်အမေစီအော်ပရေရှင်းစင်တာဆိုပြီးတော့နော်အဲ့ဒီမှာမဲယုံနဲ့မှမူရဲသွားမယ်ကျက်သွားမယ်လို့မရှိရင်အခြားကြီးကျက်လာမယ်အဲ့လိုမျိုးဆိုရှင်လည်းကိုညီဖို့ချက်ချင်းပဲတုံ့ပြန်တဲ့နေရာမျိုးတွေသူကျူရင်းပြင်ဆင်ထားတာတွေ့ရတယ်ပေါ့နော်မဲပြည့်တဲ့ပုံစံလေးကိုခါတူကဟိုနေလေးတွေနဲ့ဝင်ပေါက်ကဘယ်ကနေစဝင်ဝင်လာနေပြီးတော့အဲ့နေရာမှာလက်စီဆန်းဆန်းတဲ့စားလေးတွေဆန်းကျဲလေးတွေနဲ့မပေါ့အပြီးပြီးတော့မှအဲထဲဝင်ပြီးတော့မဲပြည့်သူနဲ့ပြရအောင်တော့သတ်ပုံတွေကိုသူကထုတ်ပြပြီးတော့သူကပလတ်စတစ်ဝင်မယ်အဲ့ပလတ်စတစ်ကိုချက်ကင်လုပ်တယ်အဲ့လူတိုင်းကတော့မဆင်မပြုတ်နေတက်လာမယ်ပထမမှာ6ပေကြာသက်ဝိုင်းလေးတွေဝိုင်းထားပြီးတော့အဲ့နေရာမှာရက်မယ်ပေါ့နော်အပြင်မှာလည်းကျွန်တော်အုံမနေရအောင်ပေါ့နော်ပြီးတော့မှကျွန်တော်လေယာအသီးသီးသွားတော့တွတ်တော်ကိုယ်စလေတိုင်းဒေသကြီးလွတ်တော်ကိုယ်စလေအမတ်1အမတ်2တို့ရဲ့မဲပြားကိုသွားထုတ်မယ်ပြီးရင်ပြမဲယုံကိုသွားထည့်မယ်အဲပြီးတော့မှတခါဒီမှာချစ်ရတဲ့ကြိရတဲ့ဥစ္စာတွေကိုလည်းအဲ့ဒီမှာရှိရတခါဆုံးဘောပင်တော်ဒီမျိုးသွားတစ်သိတုံးပေါ့နော
်ဟုတ်ကဲ့ဆရာကြီးအဲ့ဒီတော့ဒီနိုင်ငံတကာအတွေ့အကြုံနဲ့ရှင်ပြီးတော့ပေါ့နော်မြန်မာနိုင်ငံမှာရှိတဲ့အနေအထားတွေပေါ့ဆရာဘယ်လိုသုံးသပ်နေလဲ
တော်တော်လေးအားရအောင်ပြင်ထားတာတွေ့ရတယ်မဲပြည့်ရဲ့စနစ်တွေအဲ့တော့တင်ရသေးသေးမှကျွန်တော်လက်သေးတဲ့နေအောင်ငါးနေအောင်ထားပေးထားတယ်ဆန်းဆန်းကတခုပြီးကင်ပြီးရင်တခါဆန်းဆန်းကလည်းပုတ်ဆန်းကျင်နဲ့ပုတ်ပေါ့နော်မဲတခုထုတ်ယူပြီးရင်တခါနဲ့ပုတ်ပြီးတော့မှဒီစိတုံးနှိပ်ပြီးလို့ရှိရင်ကျွန်တော်မဲယုံနဲ့သွားထည့်ထည့်ပြီးလို့ရှိရင်ဆန်းဆန်းကလည်းနောက်ကင်မတန်တော့ဒူတိုင်းကိုတော့ကျွန်တော်ကမတ်ဆက်လာပါဆိုတော့ပါလိမ့်မယ်ပြီးတော့မရှိရင်အဲ့ဒီဝါထုတ်ပေးမယ
်ဟုတ်ကဲ့ဆရာအဲ့တော့ဒီနေရာမှာနိုင်ငံတကာမှာဒီထူးထူးခြားခြားပေါ့နော်နောက်သင်ခန်းစာယူစရာရှိသေးလားဆရာ
အခုညလုံးစီကဆိုလဲတကယ်ပဲဗားရဲဆိုတော့ကိုဗစ်ကဒုတိယလိုင်းမှာအပြင်းထန်မှခံရရဘူးဒါပေမဲ့သူကဩဂတ်စလောက်မှာသူတို့ပြောတဲ့အဆင့်3 level alert level တက်နေတဲ့ခါကျတော့စက်တင်ဘာ19မှာကျင်းပမဲ့မဲယူရှယ်ပွဲကိုအောက်တိုဘာ18ကိုတလားရှိပြလိုက်တယ်ဆောင်ကိုရီးယားမှာကျတော့မတ်စီတက်လာတဲ့ခါကျတော့ဒူရီယိုလူစားထိုးလာမှာဆိုတဲ့တကြောင်မဲမပေးခင်အဝမှာဆိုတော့မတ်စကတော့ခဏဖွင့်ခိုင်းတယ်မတ်ပတ်ကိုကြည့်ဒီလူမှန်နေဆိုမှပေးဝင်တာပေါ့ဒါပေမဲ့အဲ့လိုဖွင့်တဲ့အချိန်ပါကစကားပြောမိမယ်ချောင်းဆူမိမယ်ပါညာဒီပေါ့ခုနိုင်ငံကမင်းတလက်တမ်းမင်းဆွတ်တာမှပြောင်းလဲပြောင်းမကူရအောင်တခါလေဒီမှာအယ်ကိုဟောပါတယ်တော့80%ခန့်လုံးပါတယ်စီးကိုသူထည့်ထားပြီလားပြီးတော့သူကတင်ပြထားတဲ့လက်တမ်းကိုဆက်လိုက်လို့ရှိရင်အဲ့ခွက်ကခွက်ကိုခက်ဘောင်ကျဲကျဲထည့်ထားတာပေါ့နော်အဝကျဲကျဲနဲ့အဲ့အဘေးဝါရင်မထိပါသေးနဲ့ဆိုတာမျိုးရသသူလေးချင်ခိုင်းတာမလုပ်သေးခင်ခဏဒီလိုထည့်ကြည့်မယ်ဆိုအပြင်မှာမင်းမပါတဲ့နေရာမှာစမ်းကြည့်ခိုင်းတာအရက်တန်နဲ့စိန်ပြီးတော့အခုတော့ကျန်းမာရေးဝန်ကြီးဌာနဦးဆောင်ပြီးတော့ဒီညွန်ကြားချက်အပိုင်းတစ်ပိုင်းနဲ့ကိုထုတ်ထားတာပေါ့နော်ဒါဒီကိုတော်တော်များများသူတို့တည်အောင်တော့လုပ်ပြီးကိုလိုတယ်အခုလူတို့ကသိမ့်မသိကြသေးဘူးပေါ့နော်အဲ့တော့သိရင်တော့ကကျန်းမာရေးဝန်ကြီးဌာနရဲ့ WhatsApp ကိုဆက်ပါတစ်ဖက်ကတက်ထက်တဲ့လူကနည်းတယ်ဗျနည်းတော့အခုတော့တပီနဲ့ပို့တူရဲ့ကြီးများလာတာဟုတ်သိရဲ့လူကလည်းတက်လာတာဟုတ်ဒီကြားထဲမှာကျွန်တော်တို့လူတွေပို့ထွက်လာမှာတော့ကျွန်တော်လေးစိတ်ပူပါတယ်ကြားတယ်နားတယ်ဆိုရင်မလာနဲ့တော့အခုလည်းမဲယုံမှာကိုကိုရန်သိရမယ်ကိုဖျားနေရင်ဂျူတင်ပြီးတော့ကိုသက်ဆိုင်ရမဲယုံမှုဆိုပြီးမှကိုအုတ်ချုပ်ကြီးကိုပြောပါသူတို့ကနေပြီးတော့ကိုယ့်အိမ်မှာမင်းလာတော့မယ်ဆိုတာမျိုးကြီးသူတို့စီစဉ်ထားတာရှိပါတယ်အဲ့တော့ဒီကြားထဲမှာကျူစင်တာဝင်နေတဲ့လူတွေစီးုံတက်နေရတဲ့လူတွေကျူတင်မဲပေးဖို့ကြီးအခုသူတို့စီစဉ်နေပြီးတော့ကျွန်တော်ကြားရတယ်အခုကျွန်တော်အသက်60အထက်ကြီးတောင်မှနေအိမ်မှာမဲလာယူမယ်သူဒီမှုရင်ကျွန်တော်ကကျူတင်မဲပေးရမယ်ဆိုတာမျိုးကြီးတော့ပြင်ဆင်နေရတယ်တွေ့ရတာပေါ့နော်အဲ့တော့ရွေးကောက်ပွဲကော်မရှင်ရောကျန်းမာရေးဦးစီးဌာနကပူးပေါင်းလုပ်တာလေးတွေကတော့အားရတယ်ဒါပေမဲ့ဒီဟာတွေကိုပို့ပြီးတော့သူတို့များများပြရအောင်တော့ဒီကာလတွေမှာထပ်တလို့ပေါ့ဗျာအတူတူနေမှာကိုကမဲပြရမယ်ဆိုတာပြီးတော့ချောဆိုးရင်ကြတယ်မဲယုံလားဆေးယုံလားလို့ပြောတဲ့လူတွေလည်းရှိတယ်ပေါ့နော်ဆေးယုံကအရေးကြီးပြီးတော့မဲယုံကဘာလို့လောက်ရေးကြီးနေရလဲဆိုတော့ထပ်တလို့လေးပေါ့နော်ယုံနေကြမှာဝင်ကြီးခဏတက်တီးရတာလဲဆိုင်ရင် TV တွေတော့မရှိရင် Facebook တွေเนาะဒီ social media တွေအစီအစဉ်တိုင်းရနေပြီးတော့ထပ်တလို့လေးပြရတယ်ပေါ့
ဟုတ်ကဲ့ဆရာအဲ့တော့အခုဒီတုံးရတဲ့ပစ္စည်းတွေပေါ့နော်ဒီစနစ်တကျစွန့်ပစ်ဖို့အပိုင်းနဲ့ပတ်သက်လို့ဆရာဘယ်လိုအကြံပေးခြင်းလဲ
အဝမှာကျွန်တော်တို့ခုနကပြောထားတဲ့ကတော့ mask ကိုပါတော့ဆွတ်ပစ်ခဲ့အောင်နိုင်ဘုံကတော့အဲ့ဒီနိုင်ဘုံကလည်းအဖုံးပါမယ်ပေါ့နော် ဒီမိုင်ဘုံကိုဖုံးကို6ရက်နဲ့နင်းဖွင့်ပြီးတော့ထည့်ရမယ်အားမျိုးတွေပေါ့ထားပြီးတာတွေ့ရပါတ
ယ်ဟုတ်ကဲ့နောက်တစ်ခုပါဆရာတကယ်လို့လက်အိတ်သုံးကြမယ်ဆိုရင်ပေါ့နော်စွန့်ပစ်တာနဲ့ပတ်သက်ပြီးတော့ဆရာဘယ်လိုချွတ်တင်တာနဲ့စွန့်နေတာကိုအကြံပေးလို့ရမလဲ
လို့တိတ်ကကိုဝိလာပြီးပဲဖြစ်ဖြစ်ဘင်းဟောပဲပြီးစီပဲဖြစ်ဖြစ်ဒါကိုကျွန်တော်ချွတ်တဲ့ခါမှာပထမလက်ကပြင်ရဟာကိုကင်တယ်ပထမလက်အိတ်ကနောက်လက်အိတ်ကတော့အတွင်းဟာကိုကင်ပြီးချွတ်တယ်ဆိုတာမျိုးပေါ့နော်ချွတ်ပြီးအဲ့ဒီမင်းဟောထွက်တာနဲ့အမိုက်ဘုံနဲ့ထားခဲ့ရတယ်ဒါကြီးကအိမ်ပါသွားလို့မဖြစ်ဘူးဒါလို့တိုင်တွယ်ထားတဲ့ထိတွေ့ထားတဲ့လူကြီးအပြင်ထွက်ထားတယ်ဆိုတော့ဒီနေ့လက်အိတ်ကတစ်ခါလုံးလက်အိတ်ပေါ့နော်အဲ့ဒါအဲ့မင်းုံတွေကထွက်ပြီးတာနဲ့အပြင်ကအဝမှရှိတဲ့အမိုက်ကုန်းကဆက်ပြထားတယ်ဒါပေမဲ့အဲ့အထဲမှာလက်အိတ်နဲ့ကိုယ်ပါသွားပြီဆိုရင်လက်အိတ်ပုံမှာပဲဆန်းဆန်းနေကြတာလို့ပြောရတာ
ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ခင
်ဗျအပစင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟပ်တင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမီပါဖီဘာဝိုင်းတို့သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်လွှာမှာနားဆင်ရမှာတွေကတော့ရှမ်းပြည်နယ်တောင်ပိုင်းနိုင်ပန်မြို့နယ်ဘင်းကိခရိုင်အုပ်ချုပ်ရေးမှူးနယ်အဖွဲ့လက်နက်နဲ့ပစ်ခတ်ခံခဲ့ရလို့တန်ရရရှိခဲ့ကြပါတယ်ကရင်ပြည်နယ်မြောက်ရီမြို့နယ်အတွင်းကဂိမ်းဆိုင်နဲ့လောင်စာယုံအချို့အပီးဖြတ်သိမ်းပေးဖို့ကရင်ပြည်နယ်လုံခြုံရေးနယ်နယ်စပ်ရင်းရဝန်ကြီးကအကြောင်းကြားထားတယ်ဆိုတာနဲ့ချင်းပြည်နယ်ပလဝမြို့နယ်တဲကချေးရွာအုပ်စုပေါင်း90ကျော်မှရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်တော်စုရွေးကောက်ပွဲကော်မရှင်ကလည်းထုတ်ပြန်ထားတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်ကျမကနန်းဟောင်းပါရှင်တရင်တွေကိုနိုင်ကုန်းအိမ်နဲ့အတူတင်ဆက်ပေးသွားမှာပါရှမ်းပြည်တောင်ပိုင်းမိုင်းပံမြို့နယ်အတွင်းကျေးရွာအုပ်စုဖက်ကိုမဲဆင်းရင်စစ်ဆေးဖို့သွားတဲ့လင်းခေခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့အမည်မသိတနတ်သမားတွေကပြစ်ခတ်လို့ခရိုင်မှူးနဲ့လက်ထောက်ဖြစ်သူတို့ထိခိုက်ဒဏ်ရာရရှိခဲ့ပါတယ်အောက်တိုဘာလ29ရက်နေ့မွန်းလွဲတနင်္လာအချိန်လောက်ကဖြစ်ပွားခဲ့တာဖြစ်ပြီးလက်နက်ခြေထောက်တွေမှာဒဏ်ရာရရှိတဲ့သူတို့နှစ်ဦးကိုလင်းခေခရိုင်ဆေးရုံမှဆေးမကုသပဲတောင်ကြီးဆေးရုံကိုဆက်လက်ပို့ဆောင်ဆေးကုထားပါတယ်မိုင်းပံမြို့နယ်မှာအစိုးရတပ်မတော်အပြင်ပအိုးလက်နက်ကင်တပ်ဖွဲ့ PNLO ပအိုးပြည်သူစစ်တပ်ဖွဲ့ RCSS တောင်ပိုင်းရှမ်းပြည်တပ်မတော်တို့လှုပ်ရှားနေထိုင်ပါတယ်ပြစ်ခတ်မှုလက်တဲအခုချိန်ထိမသိရသေးပေမဲ့ RCSS ကတော့သူတို့လက်ချက်မဟုတ်ကြောင်းညှင်းဆိုထားပါတယ
်ကရင်ပြည်နယ်ဆမ်းမြမာနယ်ဆမ်းမြောက်လီမြို့နယ်တွင်မှာလက်နက်ကင်ဖွဲ့တစ်ခုကစစ်ဖွဲ့ဝင်တွေဖွဲ့လက်ထားတဲ့ဂိမ်းဆိုင်နဲ့လောင်ကစားယုံတို့ချုပ်ကိုအခုလကုံအပြည့်ဖြတ်သိမ်းပေးဖို့ကရင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရဝန်ကြီးကနေကန့်ကွက်စာပေးပို့ထားပါတယ်ဒီဂိမ်းယုံနဲ့လောင်စာယုံတွေဟာတစ်တော်မြေဧရိယာပေါ်မှာခွင့်ပြုချက်မရှိဘဲကျူးကျော်ဆောက်လုပ်ထားသလိုရခိုင် CGPA ဂလုသူဘောတပ်ဖွဲ့ KKO ကဗိုလ်ကြီးဆင့်ရှိသူနဲ့ကရင်ပြည်နယ်လက်ကျဆောက်တပ် BGF တပ်ဖွဲ့ဝင်တွေကကာစီနိုယုံကိုဖွင့်ထားပြီးတရားမဝင်လုပ်ငန်းဆောင်ရွက်သူတွေကိုဥပဒေအရအရေးယူဆောင်ရွက်သွားမှဖြစ်ကြောင်းကန့်ကွက်စာမှာဖော်ပြထားပါတယ်မြောက်ပြည်မြို့နယ်မှာတရားမဝင်ဖွင့်လှစ်ထားတဲ့ကာစီနိုလောင်ကစားယုံ28ယုံနဲ့ဂိမ်းဆိုင်28ဆိုင်ရှိပြီးပြီးခဲ့တဲ့မေလတုန်းကကရင်ပြည်နယ်အစိုးရလမ်းညွှန်ချက်နဲ့မြောက်ပြည်ခရိုင်ရဲတပ်ဖွဲ့တွေကစစ်ဆေးရေးယူမှုတွေပြုလုပ်မယ်ဆိုပြီးသတင်းတွေထွက်ပေါ်ခဲ့ပါသေးတယ်
ရခိုင်မျိုးသားပါတီ ANP ကရွေးကောက်ပွဲအောင်နိုင်ရေးအတွက်ရခိုင်ပြည်တောင်ပိုင်းကမြို့နယ်တွေမှာတွားရောက်မဲဆွယ်စည်းရုံးနေတဲ့ရေရင်ကိုတရခိုင်အာဏာပိုင်တွေကကိုဗစ် -19 အကြောင်းပြပြီးကန့်ကွက်ခွင့်မပေးခဲ့ပါဘူးပါတီဥက္ကဋ္ဌဦးတာထွန်းလာဦးဆောင်တဲ့29ဦးပါရေရင်ဟာစစ်တွေမြို့ကနေဒီလ25ရက်နေ့ကစတင်ထွက်ခွာပြီးတန်တွဲတောင်ကုန်းနဲ့အမ်းမြို့နယ်တွေကိုတွားရောက်မဲဆွယ်စည်းရုံးရမှာအခုလိုအာဏာပိုင်တွေဟန်တားခြင်းနဲ့ကြုံတွေ့ရတာပါတန်တွဲမြို့နယ်ကကြေးရွာအုပ်စုတွင်မှာ ANP ပါတီအောင်နိုင်ရေးရရင်ကန့်ကွက်ခွင့်မရှိတဲ့အကြောင်းမြို့နယ်ပါတီတာဝန်ရှိသူတွေကိုခေါ်ယူပြီးမြို့နယ်အတွင်းအဲ့ဒီရရင်ကန့်ကွက်ပါကဥပဒေအရအရေးယူမယ်လို့မြို့နယ်အုပ်ချုပ်ရေးမှူးကခေါ်ယူလက်မှတ်ရေးထိုးခိုင်းတယ်လို့တန်တွဲမြို့ခံတွေကပြောပါတယ်ပြည်မမှာအင်အားကြီးပါတီတွေကထောင်နဲ့ချီတဲ့လူတွေအင်အားပြနေကြပေမဲ့ရခိုင်ပြည်နယ်မှာအခုလိုတားမြစ်နေတဲ့အပေါ်မေးခွန်းထုတ်စရာဖြစ်တယ်လို့တရက်ခါနိုင်ငံရေးပါတီဝင်တွေကဆိုပါတယ်
ကရင်ပြည်နယ်ကျိုင်းစိတ်ကြီးမြို့နယ်မွန်မြစ်တပ်ပါတီဆင်းချုံနယ်မြေတောင်ပေါက်ဒေသ24ရွာမှာနိုင်ငံရေးကိုယ်စားလှယ်တွေလွတ်လပ်စွာဝင်ရောက်မဲဆွယ်စည်းရုံးနိုင်တယ်လို့မွန်မြစ်တပ်ပါတီ COVID-19 ကာကွယ်ထိန်းချုပ်ရေးကော်မတီဗဟိုကအောက်တိုဘာလ25ရက်နေ့မှာကြေညာချက်ထုတ်ပြန်လိုက်ပါတယ်အဲ့ဒီလိုမဲဆွယ်စည်းရုံးရမှာလူ30ဦးထက်မပိုစေဖို့နဲ့ကျမရေးဌာနရဲ့လမ်းညွှန်ချက်တွေနဲ့အညီစုဝေးစည်းရုံးရမှာဖြစ်ပါတယ်ရခိုင်ထုတ်ပြန်ချက်အရအဆိုပါတောင်ပေါက်ဒေသ24ရွာဟာ တခြားမြို့နယ်မှာလာရောက်တဲ့နိုင်ငံရေးပါတီအဖွဲ့ဝင်တွေကိုမဲဆွယ်စည်းရုံးရေးဝင်ရောက်ခွင့်ပြုရာကနေပြန်လည်ဖြေလျှော့ပေးတာဖြစ်ပါတယ်အလားတူမွန်ပြည်ထောင်ပါတီဆင်းချုပ်ဒေသတွင်လိုင်းပြေးဆွဲနေတဲ့မော်တော်ယာဉ်တွေနဲ့တင်စည်းမော်တော်ယာဉ်တွေကိုလည်းရေမောင်းနဲ့နောက်လိုက်ပါဝင်လူ9ဦးသိတာတင်စံခွေပြုကြောင်းကြေညာချက်ထုတ်ပြန်ထားပါတယ်
ဆေးရဲတင်းမာမှုတွေနဲ့ကာယောဂါကူးစက်မှုတွေကြုံတွေ့နေရတဲ့ရခိုင်ပြည်နယ်မှာလာမယ့်နိုဝင်ဘာလ10ရက်နေ့မှာကျင်းပပြုလုပ်မယ့်ရွေးကောက်ပွဲအတွက်စစ်ဆောင်ဒုက္ခသည်တွေအပါအဝင်မဲပေးခွင့်ဆုံးရှုံးမဲ့အရေးစိုးရိမ်နေကြပါတယ်စစ်တွေမျိုးပေါ်ကိုထွက်ပြေးတင်းချောင်လာတဲ့ပလဲဝမြို့နယ်အောက်မင်းလက်ဝကျေးရွာအမျိုးသမီးတဦးကတော့လာမယ့်ရွေးကောက်ပွဲမှာမဲပေးခြင်းပေမဲ့မဲပေးဖို့အခက်ခဲကြုံနေတယ်လို့ပြောပါတယ်ရခိုင်ပြည်တပြည်နယ်လုံးမှာမဲပေးခွင့်ရှိသူ16သိန်းကျော်ရှိပေမဲ့လည်းမြို့နယ်9ခုနဲ့ကျေးရွာအုပ်စုတချို့မှာရွေးကောက်ပွဲမကျင်းပဖြစ်တော့တာကြောင့်မဲပေးခွင့်ရှိသူ4သိန်းကျော်ပဲကျန်တော့ပြီးမဲယုံစုစုပေါင်း955ယုံသာကျန်တော့တဲ့အတွက်မဲပေးခွင့်ဆုံးရှုံးမဲ့အခြေအနေတွေပေါ်စိုးရိမ်မှုတွေလည်းရှိနေကြပါတယ်
ခုတည်င်းလွာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါချင်းပြည်နယ်တောင်ပိုင်းပလဝမြို့နယ်တဲကကျေးရွာအုပ်စုပေါင်း90ကျော်မှာလွတ်လပ်ပြီးတရားမျှတတဲ့ရွေးကောက်ပွဲကျင်းပဖို့အခြေအနေမရှိရာကြောင့်ရွေးကောက်ပွဲကျင်းပမှာမဟုတ်ဘူးလို့ပြည်အောင်စုရွေးကောက်ပွဲကော်မရှင်ကနေအောက်တိုဘာလ29ရက်နေ့ကထုတ်ပြန်လိုက်ပါတယ်ဘလို့အခြေအနေတွေကြောင့်အခုလိုမျိုးထုတ်ပြန်ရတာပါလဲအကြောင်းစုံကိုတော့ကိုရောဘတ်ကစူးစီးထားပြီးနိုင်ကိုအိမ်ကတင်ဆက်ပေးထားပါတယ်
ပြည်ထောင်စုရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရကျေးရွာအုပ်စုပေါင်း100နှစ်အုပ်စုရှိတဲ့ပလဲဝါမြို့နယ်မှာနေမြေလုံခြုံရေးချေနေကြောင်းကိုစစ်လေးအုပ်စုမှာရွေးကောက်ပွဲကျင်းပမှာမဟုတ်ပဲပလဲဝါမြို့ပေါ်စမီးမြို့ပေါ်နဲ့ရှင်းလင်းဝကျေးရွာအုပ်စုမှာသာကျင်းပပြုလုပ်မယ်လို့ချင်းပြည်နယ်ရွေးကောက်ပွဲကော်မရှင်အဖွဲ့သွေးမှုဦးလင်းကျော်ကပြောပါတယ
်ကျင်းပလို့ရမယ့်ဟာတော့ကျွန်တော်ဒီပလဲဝါမြို့ပေါ်ပေါ့နောက်စမီးမြို့ပေါ်တော်ချင်းလောက်အုပ်စုဒါတော့ကျွန်တော်တို့ကျင်းပဖို့အတွက်ဟိုလုပ်ငန်းစဉ်တွေဒီဘက်ကလုပ်ငန်းစဉ်တွေစီမံဆောင်ရနေတယ်ဟိုကျွန်တော်အသုံးသက်ချက်ပေါ့နော်လေမီဒေတာအခြေအနေလုံခြုံမှုမရှိတဲ့ခါမှာမဲယုံတွေကိုအများကြီးဖွင့်လိုက်လို့ရှိရင်ဒီပြည်သူလူထုပဲထိခိုက်မယ
်ပလဲဝါမြို့နယ်မဲဆန္ဒမှတ်တက်မှာကြေးရွာအုပ်စု45အုပ်စုအမှတ်နှစ်မှာ58အုပ်စုရှိပြီးပလဲဝါမြို့ဘော်ကရပ်ကွက်4ခုစမီးမြို့ဘော်ကရပ်ကွက်3ခုနဲ့ရှင်းလင်းဝကြေးရွာအုပ်စုအပါအဝင်စုစုပေါင်း800တာရွေးကောက်ပွဲကျင်းပမှာဖြစ်ပါတယ်ချင်းပြည်နယ်မှာလူဦးရေနဲ့စန္ဒမဲပေးပိုင်ခွင့်ရှိသူအများဆုံးဖြစ်တဲ့ပလဲဝါမြို့နယ်ရဲ့ကျေးရွာအုပ်စုများစုမှာရွေးကောက်ပွဲကျင်းပမှာမဟုတ်တဲ့အတွက်စန္ဒမဲပေးပိုင်ခွင့်ရှိသူ9000ကျော်ကမဲပေးခွင့်ဆုံးရှုံးသွားမှာဖြစ်ပြီးလူဦးရေ14ပါးကသာမဲပေးခွင့်ရရှိမှာဖြစ်ပါတယ်။ဒါပေမဲ့ရွေးကောက်ပွဲကျင်းပပြုလုပ်တဲ့နေရာဟာမဲစန္ဒနယ်မြေ2နေရာစလုံးပါတဲ့အတွက်ပလဲဝါမြို့နယ်ပြည်သူတွေအနေနဲ့ကိုယ်စလဲလောင်းဆုံးရှုံးမှာမဟုတ်ဘူးလို့ဦးလင်းကျော်ကပြောပါတယ
်။မဲစန္ဒနယ်2နေလုံးပါတဲ့ရက်ကွက်နဲ့ရွှေအောင်စုတွေဖြစ်တဲ့အတွက်ကြောင့်လက်ဆန္ဒရှင်တွေပြည်သူတွေကတော့ကိုယ်တလေလောင်း5ရောက်လုံးရတယ်ကိုယ်တလေလောင်းရသွားတယ်9ရောက်လုံးရတယ်တော်တော်3ရက်လုံးတော့
စိုက်ပွဲဖြစ်ပွားမှုမရှိပဲလုံခြုံမှုရှိပြီးရေကောက်ပွဲကျင်းပလို့ရတဲ့အုပ်စုဆက်နအုပ်စုလောက်ကရှိပြီးတော့ရေကောက်ပွဲကော်မရှင်ရဲ့ဆုံးဖြတ်ချက်ပေါ်အာအောတုံလှုပ်မိတယ်လို့ခူမီချင်းမျိုးနွယ်စုများရေးရာပေါင်းစပ်ညှိနှိုင်းရေးကောင်စီ KACC ကညှိနှိုင်းရေးမှူးစလိုင်းပိုင်နန်းကပြောပါတယ်လုံ
ခြုံရေးရတော့တော့အရန်ကောင်းတဲ့နေရာဒေသတစ်ခုအဲ့လိုမျိုးနေရာကတော့ဟိုလုံခြုံနိုင်တယ်ဆိုလို့ရှိရင်တော့အရန်ကောင်းတဲ့နေရာခုလိုအခြေအနေမှာဒါအမြင့်ကတဲ့အခြေအနေမျိုး
ချင်းပြည်နယ်အစိုးရဖွဲ့ကတော့ပလဲဝါမြို့နယ်သမြုပ်လုံးရဲ့80ရာခိုင်နှုန်းကျော်မှာရေကောက်ပွဲကျင်းပနိုင်တဲ့အနေအထားမှာရှိတယ်လို့သိမြခဲ့ပေမဲ့လည်းပြည်ထောင်စုရေကောက်ပွဲကော်မရှင်ကကျေးရွာအုပ်စု94နေရာမှာကျင်းပမှာမဟုတ်ကြောင်းဆုံးဖြတ်ခဲ့တာဖြစ်ပါတယ
်ဆက်ပြီးတော့ပြည်ထောင်စုရေကောက်ပွဲကော်မရှင်ကနေပြီးတော့ရခိုင်ပြည်နယ်အပဝင်ရှမ်းပြည်နယ်အတွင်းစုစုပေါင်း23မြို့နယ်တဲကကျေးရွာအုပ်စု100ကျော်ကိုရွေးကောက်ပွဲမကျင်းပတဲ့နေနေထဲမှာထည့်သွင်းကြေညာထားပါတယ်။အခုလိုမျိုးကြေညာလိုက်တဲ့အပေါ်လူထုတွေအတွက်ဘလောက်ထိဆုံးရှုံးနစ်နာမှုတွေရှိစေပါသလဲ။စံတိုင်းနိုင်ငံဒီမိုကရေစီအဖွဲ့ချုပ် SNLD ပါတီရဲ့အတွင်းရေးမှူးလည်းဖြစ်ကြိုးရေးဆိုခွင့်ရှိသူလည်းဖြစ်တဲ့ဆိုင်လေးကိုနမ်ဖုံကနေမင်းမြန်ရမှာတော့အခုလိုမျိုးစပြောပါတယ
်။မိကြီးရဲ့ကြေညာချက်အရမင်းဒီနေ့ဦးချမ်းနေရတဲ့ဒီကောက်ပွဲမလုပ်ဘူးဆိုတာကချမ်းပြည်နယ်မိုင်းကန်မြို့နယ်နဲ့နောက်ကမြခိုင်ပြည်နယ်မှာအထင်ရှားဆုံးကတော့ပေါက်တော်မြို့ ော်နော်အဲ့ဒီမမြုပ်နယ်စလုံးကိုလုံးဝပယ်ဖြတ်လိုက်တယ်ဆိုတော့ဒီကခံပြည်သူလူထုအနေနဲ့နိုင်ငံသားခွင့်ရေးဆုံးချုံးတယ်ဒီမိုကရေစီခွင့်ရေးဆုံးချုံးတယ်လို့တစ်ဖက်မှာလည်းသူတို့ကိုယ်စားပြုပေးမဲ့လူတွေဘယ်လိုဆိုမရှိတော့ဘူးဖြစ်သွားမှာပေါ့နော်အဲ့ကြောင့်မို့လို့ဒီမိုကရေစီအရေးအတွက်လည်းဒါညှင်းတာဆုံးချုံးနိုင်တယ်လို့ပြည်သူလူထုအတွက်လည်းညှင်းတာဆုံးချုံးမှုအများကြီးဖြစ်ပေါ်ပါတယ်
ဟုတ်ကဲ့ရှင်အခုရွေးကောက်ပွဲကလည်းကျင်းပဖို့ရဲ့အနှဲငယ်လာလို့တော့တဲ့အတွက်ဒီမဲပေးပိုင်ခွင့်ဆုံးရှုံးနေတဲ့ရှမ်းပြည်သူလူထုတိုင်းနဲ့ချီကိုမဲပေးခွင့်ပြန်ရရင်နိုင်ငံရေးပါတီတွေအနေနဲ့ပဲလို့ဆောင်ရွက်ပေးဖို့ရှိပါတယ်ရှင
်လုံးလုံးစေတော့မိုင်းပိုင်မြို့နယ်မှာရွေးကောက်ပွဲဝင်ဖို့အတိအမှတ်ပြုခံထားရတဲ့နိုင်ငံရေးပါတီ၅ခုရှိပါတယ်နိုင်ငံရေးပါတီ၄ခုစုပေါင်းပြီးတော့မှသက်ဆိုင်ရာမြို့နယ်ဥက္ကဋ္ဌတွေရဲ့နောက်ပြီးတော့မှရွေးကောက်ပွဲဝင်တဲ့ဆွတ်တော်ကိုလည်းလောင်းနေတယ်အကောင်စုပေါင်းပြီးတော့မှမြို့နယ်ရွေးကောက်ပွဲကော်မရှင်ကနေတစ်ဆင့်ခရိုင်အရင်ကနေတစ်ဆင့်ကြီးနေတဲ့အဆင့်အဆင့်ဆက်စားပို့ပြီးတော့မှတက်ဆက်တောင်းဆိုထားပါတယ်ရွေးကောက်ပွဲနဲ့မြို့ချစ်မြို့နယ်တစ်ခုလုံးကိုပြန်ချက်ထားတာကိုကျန်လည်းစဉ်းစားသုံးသပ်ဖို့ပေါ့နော်အဲ့တော့ပါတီအနေနဲ့ရောဆွတ်တော်ကိုလည်းလောင်းနေတယ်နဲ့လာတင်ထားတာရှိပါတယ်
မိုင်းကမြို့လိုတိုက်ပွဲမရှိတဲ့နေရာကိုအခုလိုရွေးကောက်ပွဲမကျင်းပဖို့ကြေညာလိုက်တာကဒေတာတွင်းလုံချုံကြီးကတကယ်စိုးရိမ်နေရလို့လားရှင့်။ဘာကြောင့်လို့မြင်ပါတယ်လဲရှင
့်။တပ်မတော်ဘက်ကပြီးထားတဲ့လုံချုံကြီးဆိုင်ရာကန့်သက်ချက်တွေမှာတဲ့။သူတို့ပြီးထားတဲ့စီရင်ကအဲ့လောက်မများဘူး။ဒီချီကသူ့သဘောနဲ့သူအောင်းထားတဲ့နေထားတဲ့ရှိတယ်ဆိုတာလည်းတိနေမို့နော်။သူ့ကိုပြောကြလာတာရှိတဲ့ပြင်ချက်မျိုးဒီချီရဲ့စဉ်းစားသုံးသပ်ချက်ဟာသူ့သဘောနဲ့သူထောင်ထားတဲ့နေထားကိုကျွန်တော်သိရတယ်။နောက်တစ်ချက်ကသူအောက်ခြေဖွဲ့ကြီးရဲ့အကြံပြုချက်ကိုယူတယ်လဲပြောရတယ်။ဒါပေမဲ့လက်တွေ့လုပ်ငန်းမှာကျတော့အဲ့ဒါလုံးဝပွဲလွဲနေတယ်။မိုင်းကိုင်ဆိုလို့ရှိရင်လည်းညနေရီကော့ပွဲကော်မရှင်အဖွဲ့ဆွဲဥက္ကဋ္ဌဆွေးနိုင်သူ့ငယ်မီဟာတည်ငြိမ်ရေးချမ်းပါတယ်ဆိုတာကိုစာရီထုတ်ပြန်တာတွေ့ရတယ်။အဲတော့လက်ပြီးတရားပြန်တတ်တဲ့ရီကော့ပွဲချက်ကိုရုတ်ပါမယ်လို့ကြေကြော်နေတဲ့ယူကြီးစီကိုလူဒီအနေနဲ့လည်းအားရချင်မှတ်မှာမဟုတ်ဘူး။အယုံကြည်လဲနည်းစီနိုင်တယ်လို့ကျွန်တော်သုံးသပ်ပါတယ်ရှင်။
ဆက်ပြီးတရေချင်းချုပ်ကိုနားဆင်ကြရမှာပါရှင်ရှမ်းပြည်တောင်ပိုင်းမိုင်းပန်မြို့နယ်အတွင်းမဲဆင်းစစ်ဆေးဖို့သွားတဲ့ linkage ခရိုင်အုပ်ချုပ်ရေးမှူးနဲ့အဖွဲ့လက်နက်နဲ့ပစ်ခတ်ခံရလို့ဒဏ်ရာရရှိခဲ့ပါတယ်။တရင်ပြည်နယ်မြောက်ဝတီမြို့နယ်အတွင်းမှာလက်နက်ကင်တပ်ဖွဲ့ဝင်တွေဖွင့်လှစ်ထားတဲ့ game ဆိုင်နဲ့လောင်းကစားရုံတချို့ကိုအခုလကုံအပြီးဖြတ်သိမ်းပေးဖို့ကရင်ပြည်နယ်အစိုးရလုံခြုံရေးနဲ့နယ်စပ်ရေးရာဝန်ကြီးကကန့်ကွက်စာပေးပို့ထားပါတယ်။
တော်ရရှိတွေအခုနားဆင်ကြကြတာကတော့ပြည်နိုင်ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
မင်္ဂလာပါရှင်။မြန်မာနိုင်ငံမှာလူဝင်ဘာလရှင်းနေခြင်းပါမဲ့ထွေထွေရွေးကောက်ပွဲနှိကက်လာပြီဖြစ်တယ်လို့ရွေးကောက်ပွဲအတွက်ပါတီတီတီကပြင်ဆင်မဲဆွဲခွဲတွေစတင်နေကြပါပြီ။နိုင်ငံရေးပါတီပေါင်း90ကျော်နဲ့တတိပုဂ္ဂလရှင်ပြိုင်သူတွေပါဝင်တဲ့ဒီရွေးကောက်ပွဲမှာဘယ်လိုအကြောင်းအရာတွေကအဓိကကြပါမလဲ။ပြည်သူတွေအတွက်အရေးကြီးတဲ့ကဏ္ဍတွေဘာတွေရှိနေပါလဲ။ပြီးတော့ဒီရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့မဲဆန္ဒရှင်ပြည်သူတွေအနေနဲ့ရောဘာတွေသိရှိထားသင့်ပါလဲ။ဒီလိုအကြောင်းအရာတွေကိုရွေးကောက်ပွဲအထူးစီစဉ်ခြင်းနဲ့ပြည်သူမြန်မာပိုင်းကအသက်ရှင်ဆွေးနွေးတင်ဆက်ပေးသွားပါမယ်။ဒီစီစဉ်ကိုစနေနေ့ည9နာရီထုတ်လွှင့်တဲ့ VTV Maxin စီစဉ်မှာစောင့်မျှော်ကြည့်ရှုနိုင်ပါတယ်။ရုပ်မြင့်သံစားနဲ့ DVD ရုပ်သံကထုတ်လွှင့်ပေးတဲ့အချိန် VOA Internet Website စာမျက်နှာ burmese.voanews.com နဲ့ VOA မြန်မာပိုင်း Facebook စာမျက်နှာတို့မှာလည်းထုတ်လွှင့်ပေးနေတဲ့အချိန်နဲ့တပြိုင်တည်းကြည့်ရှုနိုင်ပါတယ်။ Radio ကနေလည်းအသက်ရှင်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင
The Three Seas Initiative လို့ခေါ်တဲ့သုံးပင်လယ်ဥဆောင်ဥရွက်ပြုမှုအစီအစဉ်မှာ Baltic ပင်လယ်ပင်လယ်နဲ့ Adriatic ပင်လယ်တစ်ဝိုက်က Democracy အသွင်ပြောင်းနေတဲ့ EU ဥရောပသမဂ္ဂအဖွဲ့ဝင်12နိုင်ငံပါဝင်ပါတယ်ဒီအစီအစဉ်ရဲ့ရည်ရွယ်ချက်ကတော့အဲ့ဒီဒေသမှာမလိုလားအပ်တဲ့ရုရှားနဲ့တရုတ်လိုအာဏာရှင်အစိုးရတွေရဲ့ဩဇာလွှမ်းမိုးမှုကိုဆန့်ကျင်နိုင်ဖို့အခြေခံအဆောက်အုံအသစ်တွေယင်းနှိမ့်နှံ့ရေးမြင့်တင်နေတဲ့တစ်ချိန်တည်းမှာပဲတောင်မြောက်ဆက်ဆံရေးတိုးတက်အောင်စီးပွားရေးဖွံ့ဖြိုးမှုနဲ့စွမ်းအင်ဖူလုံရေးအတွက်ယင်းနှိမ့်နှံ့ရေးအာရုံစိုက်ဖို့ဖြစ်ပါတယ်ကျွန်တော်တို့ပြည်သူတွေရဲ့ဘဝတိုးတက်ရေးအတွက်ကျွန်တော်တို့အနေနဲ့ရှေ့မှာရှိနေတဲ့အခွင့်အလမ်းတွေကိုအမိအယဆုတ်ကင်ကြရမယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီးမိုက်ပွန်ပီယိုကမကြခင်ကကျင်းပတဲ့သုံးပင်လယ်ထိပ်သီးညီလာခံမှာအခုလိုတိုက်တွန်းလိုက်ပါတယ်
We have an opportunity to jumpstart growth and attract private sector investment now while raising
money. ဒီမှာလူနေမှုအဆင့်အတန်းမြင့်မားအောင်စူးစမ်းနေတဲ့အချိန်ထဲမှာပဲဖွံ့ဖြိုးတိုးတက်ရေးအစပြုပြီးပုဂ္ဂလိကကဏ္ဍရင်းနှီးမြှုပ်နှံရေးဆွဲဆောင်ဖို့ကျွန်တော်တို့မှာအခွင့်အလမ်းတရက်ရှိပါတယ်။အနာဂတ်မျိုးဆက်တွေအတွက်စီးပွားရေးလုံခြုံစိတ်ချရအောင်လဲပတ်နိုင်မဲ့ကျွန်တော်တို့ရဲ့အခြေခံအဆောက်အအုံနဲ့စွန့်အင်ဈေးကွက်အတူတကွဆက်ဆက်နိုင်မဲ့နည်းလမ်းတွေအတွက်ကျွန်တော်မှာအခွင့်အလမ်းတရက်လည်းရှိပါတယ်လို့ပြောသွားတာပါ။ရန်ကုန်ငွေအလုံးအလောက်နဲ့လက်တွေ့ကျကျအကောင့်ထဲပေါ်နေတဲ့သုံးပင်လဲဥဆောင်ဥရွက်ပြုမှုအစီအစဉ်အနေနဲ့တူညီတဲ့ရည်မှန်းချက်အရောက်လှမ်းနိုင်မှာဖြစ်တယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။ဒါပေမဲ့ရုရှားနဲ့တရုတ်ပြည်ဟာအာဏာရှင်အစိုးရတွေကအခြေခံအဆောက်အအုံစီမံကိန်းတွေရရှိရေးအတွက်လွတ်လပ်တဲ့ပြည်သူတွေအပေါ်မဟာဗျူဟာကျကျနိုင်ငံရေးအမျက်ထုတ်ဖို့ကြံစည်နေကြတာတွေ့ရတယ်လို့ဝန်ကြီးဖွံ့ဖြိုးကသတိပေးလိုက်ပါတယ်။ရုရှားကနေဘော်တိတ်ပင်လယ်ကိုဖျက်ပြီးဥရောပကိုတွေ့တမ်းမဲ့သဘာဝဓာတ်ငွေ့ပိုက်လိုင်း Nord Stream 2စီမံကိန်းကိုလည်းကျွန်တော်တို့တွေ့ခဲ့ပြီးပါပြီ။တရုတ်ကကဘာတဝမ်းလာအိုနိုင်ငံနဲ့မွန်တီနီဂရိုနောက်ပါကစ္စတန်အထိအခြေခံအဆောက်အအုံစီမံကိန်းတွေနဲ့စိုးကျိုးတက်ရောက်စေခဲ့တာတွေလည်းတွေ့ခဲ့ကြပြီးပါပြီ။လွတ်လပ်တဲ့နိုင်ငံတွေအနေနဲ့အချုပ်အခြာအာဏာနဲ့လွတ်လပ်ရေးကိုအာဏာရှင်အစိုးရတွေနဲ့အပေးအယူထပ်လုပ်မှာကိုအမေရိကန်ပြည်ထောင်စုကမတွေ့မြင်ခြင်းပါဘူး။ဒါကြောင့်အမေရိကန်ပြည်ထောင်စုကသုံးပင်လဲအခြေခံအဆောက်အအုံစီမံကိန်းတွေအကောင့်ထဲပေါ်နိုင်ဖို့ရန်ကုန်ငွေဒေါ်လာ3,000ရင်းနှီးမြှုပ်နှံဖို့မတည်မယ်လို့ကြေညာထားပါတယ်။ဒီစီမံကိန်းအတွက်ရန်ကုန်ငွေမထက်ဝင်ရသေးတဲ့သုံးပင်လဲအဖွဲ့ဝင်နိုင်ငံတွေကိုထက်ဝင်ကြဖို့နဲ့တခြားအဖွဲ့ဝင်နိုင်ငံတွေအနေနဲ့လည်းထပ်မံရင်းနှီးမြှုပ်နှံကြဖို့ဝန်ကြီးဖွံ့ဖြိုးကတိုက်တွန်းလိုက်ပါတယ်။နောက်တစ်ဆင့်ကတော့ပုဂ္ဂလိကကဏ္ဍပါဝင်လာစေရေးတွန်းအားပေးဖို့ဖြစ်ပါတယ်။ဒီလိုလုပ်နိုင်ဖို့အတွက်မျှတတဲ့ဒဏ်သူအခွင့်အရေးအခင်းအကျင်းရှိဖို့လိုတယ်လို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။နိုင်ငံပိုင်လုပ်ငန်းကြီးတွေကိုပဲဘဲမလိုက်ဖို့သို့မဟုတ်ရင်းနှီးမြှုပ်နှံရမှာနိုင်ငံရေးကိုရှေ့တန်းတင်တာတွေမလုပ်ဖဲနိုင်ငံရဲ့မူဝါဒတွေအနေနဲ့အတက်နိုင်ဆုံးဆွဲဆောင်ဖို့မဖြစ်မနေလိုအပ်တယ်လို့ဆိုပါတယ်။နောက်ထပ်စိုးရိမ်စရာကတော့လုံခြုံရေးပါပဲ။ CCP တရုတ်ကွန်မြူနစ်ပါတီကခမည်းတော်ရဲ့ data အချက်အလက်တွေအားလုံးတင်ကြုံယူဖို့အခုစောင့်နေပါပြီလို့ဝန်ကြီးဖွံ့ဖြိုးကတတိပေးလိုက်ပါတယ်။အရေးကြီးတဲ့ဆက်သွယ်ရေးစွန့်အင်တေယူပို့ဆောင်ရေးကွန်ရက်တွေနဲ့ပတ်သက်တဲ့ပစ္စည်းတင်သွင်းတဲ့နေရာမှာစိတ်မချရတဲ့ကုမ္ပဏီတွေကိုဖယ်ပြစ်ရမယ်လို့ဆိုပါတယ်။နောက်ဆုံးတော့အရေးပါတဲ့ဇကားတွေကိုလက်တွေ့ဆောင်ရွက်ရမယ်အချိန်ရောက်ပြီလို့ဝန်ကြီးဖွံ့ဖြိုးကပြောပါတယ်။နိုင်ငံတွေအကြားဆက်သွယ်ဆောင်ရွက်ရမယ်စီမံကိန်းတွေအမြန်ဆုံးစတင်နိုင်ဖို့အသင့်အနေအထားနဲ့လှုပ်ရှားကြဖို့ကျွန်တော်တိုက်တွန်းပါတယ်။ရှေ့ဆက်လုပ်နေရင်လည်းတယောက်တည်းအထူးချံမဟုတ်ဘူးဆိုတာသိလာမှာပါ။ကျွန်တော်တို့ရဲ့ဥရောပမိတ်ဆွေတွေရဲ့လုံမြောက်မှုနဲ့ဒီမိုကရေစီရေးအတွက်လက်ရှိချစ်ကြည်ရေးအခြေခံအုတ်မြစ်အရာဟောနောင်လာမယ့်နှစ်တွေအတွက်ပါခွန်အားအပြည့်နဲ့မရင်းရင်နဲ့ကြောက်ဆောင်လို့အတူတကွရပ်တည်သွားမှာဖြစ်တယ်လို့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ဖွံ့ဖြိုးကပြောဆိုလိုက်ကြောင်းပါခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ဆက်လို့ပြပါလို့ရှင
်အခုဆက်ပြီးတင်ဆက်ချက်ကိုတင်ပြပေးပါပါအမေရိကန်ရွေးကောက်ပွဲချင်းပါဖို့ရပ်ပိုင်းနဲ့လူပါတော့တယ်။ခြေစပင်းနေက Republican Party ကသမ္မတ Donald Trump နဲ့ Democratic Party ကပြိုင်တဲ့ Joe Biden တို့နှစ်ယောက်စလုံးဟာသူတို့နှစ်ဦးအကြိမ်နဲ့ရှင်ပြန်ရဖို့ရှိတဲ့ Florida ပြည်နယ်မှာမဲဆွယ်နေကြပြီးရှေ့တစ်ပတ်အင်္ဂါ November 3ရက်ရွေးကောက်ပွဲနေ့မှာမဲလာထည့်ကြဖို့အတွက်ဦးစားပေးဆော်ဝါနေကြပါတယ်။ American နိုင်ငံသား83တန်းကျော်ကချိုတင်မဲပေးခဲ့ကြပြီးဖြစ်ပါတယ်။ကျန်နေသေးတဲ့မဲမပေးရသူတန်းပေါင်းများစွာကိုအင်္ဂါနေ့မှာမဲသွားပေးချဖို့အတွက်တိုက်တွန်းနေကြတာဖြစ်ပါတယ်။ပြင်သစ်နိုင်ငံ Nice မြို့ကခရီးရန်ဖျားချောင်းမှာချက်တပင်းတွေကဓာသမတူကတိုက်ခိုက်ခဲ့တဲ့အတွက်လူသုံးဦးသေဆုံးခဲ့ရတဲ့နောက်ချက်ချင်းဆိုသလိုပဲပြင်သစ်အစိုးရကလုံခြုံရေးအခြေအနေကိုအမြင့်ဆုံးအဆင့်ကိုတိုးပြီးထုတ်ပြန်လိုက်ပါတယ်။ဒါအပြင်နိုင်ငံနိုင်ငံအတွင်းမှာလည်းကိုရိုနာဗိုင်းရပ်စ်ကြောင့်တနင်္ဂနွေလုံးတိုင်းတာနဲ့လော့ကဒေါင်းလုပ်ပြီးအသွားအလာတွေပိတ်ပင်လိုက်ပါတယ်။ပြင်သစ်နိုင်ငံမှာကျောင်းဆရာတဦးခေါင်းဖြတ်အသက်ခံရတာပါဝင်မွတ်စလင်အစွမ်းရောက်တွေရဲ့တိုက်ခတ်မှုကိုနှစ်လအတွင်းတတိယအကြိမ်ခံခဲ့ကြရတာဖြစ်ပါတယ်။နော်တာဒိမ်ဖျားချောက်မှာဓားသမားရဲ့တိုက်ခတ်မှုကြောင့်သုံးဦးသေဆုံးခဲ့ရတယ်လို့ကျင်းတစ်တောင်ပိုင်းကအဗီညွန်မြို့မှာလည်းတိုက်ခတ်မှုဖြစ်ပွားခဲ့ပြီးတိုက်ခိုက်သူကိုတော့ရဲကအသေးရမိခဲ့တာပါ။လူသုံးဦးကိုသေစေတဲ့ဓားသမားဟာအသက်27နှစ်အရွယ်တူနီရှားနိုင်ငံသားဘရာဟင်အော်ဆာအော်ဖြစ်ကြောင်းကျင်းတစ်အာဏာပိုင်တွေကပြောပါတယ်။မြန်မာနိုင်ငံမှာကိုရိုနာဗိုင်းရပ်စ်ကူးစက်မှုနှုန်းမြင့်တက်လာနေချိန်မှာကုလသမဂ္ဂအဖွဲ့က ထာနေနှိမ့်ဆောင်ရည်မှုဥဆောင်တဲ့အဖွဲ့ကတဆင့်ကာယောဂတွေလိုအပ်တာတွေကိုကူညီထောက်ပံ့ပေးခဲ့တယ်လို့ကုလသမဂ္ဂပြောခွင့်ရကပြောပါတယ်မြန်မာနိုင်ငံအတွက်ယောဂထိန်းချုပ်ရေးကူညီဖြစ်နေယောဂဆစ်ဆေးကရိယာ၃ဒိန်နီးပါးနဲ့တကူရေးကာကွယ်ပစ္စည်း၂ဒိန်၆တောင်းကျော်ပေးအပ်ခဲ့တယ်လို့ကုလသမဂ္ဂကလင်းရန်ရံပုံငွေအဖွဲ့
ညမနိုင်ငံမှာကိုဗစ်-19ကူးစက်သူပေါင်း9000ကျော်နဲ့တည်ဆောက်သူကထောက်နေရနေပါရှိနေပါပြီ။အင်ဒိုနီးရှားနိုင်ငံဂျကာတာမြို့ကိုရောက်နေတဲ့အမေရိကန်နိုင်ငံသားဝန်ကြီးမိုက်ပွန်ပီယိုကအင်ဒိုနီးရှားနိုင်ငံသားဝန်ကြီးနဲ့ချက်စပရီနီမှာတွေ့ဆုံဆွေးနွေးခဲ့ပြီးတဲ့နောက်မှာတောင်ထုပ်ပင်လယ်ဆိုင်ရာပူးတွဲကြေညာချက်တစ်စောင်ကိုထုတ်ပြန်လိုက်ပါတယ်။အမေရိကန်နဲ့အင်ဒိုနီးရှားနို
မှုအရေးပေါ်အခြေအနေကြောင့် VOA မြန်မာပိုင်းထောက်လင့်ချက်တွေကိုယာယီပုံစံပြောင်းလဲထောက်လင့်ပေးနေတာပါ။သောတာရှင်ပေါင်းစိတ်ချမ်းသာကိုကျမ်းမာကြပါစေ။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်။ကျမခင်ရသက်ပ
This program has come to you from the Voice of America, Washington.